ကျွန်တော်တို့ဒီနေ့ရုပ်ပိုင်း revision ဖြစ်ပါတယ်ရုပ်ပိုင်းကိုမသွားခင်မှာဓမ္မမိတ်ဆွေတို့မှတ်စုစာအုပ်ပါလားမှတ်စုစာအုပ်လေးရင်ဆုံးထုတ်ပါကျွန်တော်တို့မှတ်စုစာအုပ်မှာစာမျက်နှာ111စာမျက်နှာ111ကနေစထားပါတယ်တွေ့ပါလားရှင်အဲ့ဒီမှာရုပ်ပိုင်းမှာအပိုင်းကြီး5ပိုင်းရူပသမုဒ္ဒေတာရူပဝိဘာဂရူပသမုဋ္ဌာနာရူပကလာပါရူပပုဒိကမအလုံး၅ပိုင်းမှာယုတ်တွေကိုအချင်းအပြင်းဝေဖန်ရင်ရူပသမုဒ္ဒေတာအဲ့ဒီအပိုင်းကိုကြက်တဲ့အခါကြာရင်ယုတ်အစင်းနဲ့ယုတ်အတူနှစ်ပိုင်းခွဲတယ်မှတ်မိမယ်နော်နည်းနည်းမိကုန်မသွားခင်နည်းနည်း revision နည်းနည်းလေးပြန်လာယုတ်အစစ်ယုတ်အတူနှစ်ပိုင်းသွားတဲ့နေရာမှာယုတ်အစစ်ကိုပြောရင်18ပါယုတ်တုက10ပါးယုတ်စစ်18ပါး45 4နှစ်111ယုတ်အတု10ပါးက1နှစ်34မှတ်မိရဲ့เนาะအဲ့ဒါအဲ့ဒီလိုအချင်းဝေဖန်ရင်ရူပသမုဒ္ဒေတအဲ့ဒီမှာပါတဲ့အဓိပ္ပာယ်တွေကြက်တာတွေပါတယ်ရှိလိမ့်မယ်နောက်တစ်ခါရူပဝိဘာကဆိုရင်ယုတ်တွေကိုနှစ်ဖို့နှစ်စုခွဲတာရှိတယ်တဖို့တည်းခွဲတာရှိမယ်ပြီးရင်ရူပသမုဒ္ဒံကယုတ်ဖြစ်ကြောင်းတရား4ပါးရူပကလာပယုတ်ရဲ့ဖွဲ့စည်းပုံကလတ်ဟုတ်ပါလားရူပပုဒိကမယုတ်တည်းရဲ့ဖြစ်ပုံချုပ်ပုံဖြစ်စဉ်ဟုတ်ပြီနော်အဲ့ဒီမှာရူပသမုဒ္ဒေတာမှာအခုကျွန်မတို့အချင်းအားဖြင့်ယုတ်နဲ့ဆက်ရှိပါဦးနှစ်ပိုင်းပိုင်းနဲ့အခါကြလို့ရှိရင်မဟာဘုတ်ကဥပဒါရဲ့ခွဲတာရှိမယ်ယုတ်အစစ်နဲ့ယုတ်အထုခွဲတာရှိမယ်တွေ့တယ်နော်အဲ့ဒီမှာယုတ်အစစ်ဇာတ်လေးတွေ့သလားကျွန်မအခုမှတ်စုကြည့်ခိုင်းနေတာအဲ့ဒီမှာခေါ်ဝေါ်ခြင်းအပြည့်ဆိုရင်ရုပ်အစစ်18ပါးမှာပါနေတာဒီ45 4နှစ်111မှာ4ကမာဘုတ်ရုပ်4ပါး5က4ကနှစ်ကမာဘုတ်ရုပ်111ကအဲ့တော့45 4နှစ်111ဆိုပြီးဓမ္မမိတ်ဆွေတို့ကရပြီးသားဒါမဲ့သူတို့ရဲ့အခေါ်အဝေါ်အနေနဲ့ဆိုလို့ရှိရင်ခုနှစ်ခုဖြစ်နေတယ်ဆိုတာမေးခိုင်းမရမှာဆိုလို့။နော်မဟာဘုတ်ရုပ်၄ပါးပတာရဓာရီရနေပြီးတော့မဟာဘုတ်ရှိမှတွေ့လာပတာရမှာနှစ်ဆိုပြီးတော့ခေါင်းစဉ်လေးကိုကြည့်ရင်ခေါ်ဝေါ်ခြင်းအားဖြင့်ပရမတ်ရုပ်မှာဆိုရင်ခုနှစ်မျိုးရှိနေတယ်။ဟုတ်ပါလား?ဟုတ်ရဲ့လား?အမီပေးတဲ့အခါကျရင်အဲ့ဒီ18ပါးကိုသဘာဝရုပ်လို့လည်းခေါ်တယ်တလက္ခဏာယုတ်လို့လဲခေါ်တယ်နိဗ္ဗာန်ယုတ်ရူပယုတ်တမန်အဲ့ဒါအမီအနေနဲ့ပြောရင်5မျိုးရတယ်အဲ့တော့ယုတ်အစစ်18ပါးရဲ့အမီ5မျိုးကိုပြောပါလို့ပြောရင်မရပဲကြောင်းနေမှာဆိုလို့တဘာဝယုတ်တလက္ခဏာယုတ်နိဗ္ဗာန်ယုတ်ရူပယုတ်အဲ့တော့တဘာဝယုတ်ပေါင်း18ပါးတလက္ခဏာယုတ်ပေါင်း18ပါးနိဗ္ဗာန်ယုတ်ပေါင်းရူပယုတ်ပေါင်းတမတနာယုတ်ပေါင်းစားရပြီးနေပြီဓမ္မမိတ်ဆွေတို့အဲ့လိုမျိုးမေးလိုက်ကြောင်ထွက်သွားမှစိုးနေလို့နားလဲတယ်နော်နောက်တစ်ခါပြီးညက်ယုတ်ကိုပြောလို့ရှိရင်10ခုဟာ1နှစ်34လို့ကျမတို့ရပြီးသား1ကအဂါသတ္တပြိစေတ2ကဝိညာဉ်ယုတ်3က4ကဒါဆိုရင်ပြီးညက်ယုတ်10ပေါင်းလိုက်10ခုအဲ့ဒီ10ခုသည်ခေါ်ဝေါ်ခြင်းအပြင်ဆို၄မျိုးပဲရှိနေတယ်ဟုတ်ရဲ့လားဟုတ်ရဲ့လားရှင်ဒါဆိုရင်ကျမတို့အဲ့ဒီ၁၀ခုဆိုရဲရုပ်အတုသည်နောက်အမီဘယ်နှမျိုးရလဲဆိုသူလဲ၅မျိုးရတယ်အဲ့ဒီ၅မျိုးကပညာရုပ်တွေကိုအမီ၅မျိုးပြောပြပါလို့ဆိုရင်အတွေပါသွားပြီးပြောမယ်အတဘာဝယုအလက္ခဏာယုအနေဖန္နာယုအရူပယုအတံအဲ့ဒီလိုလေးကိုလာတာလေးကြရင်မရမှာဆိုတဲ့အတွက်ဒါလေးကိုလည်းမှတ်စုလေးပြန်ကြိုက်မယ်ဟုတ်ပြီနော်နောက်တစ်ချက်ကစာမျက်နှာ112ကိုကြည့်ရင်ရုပ်နဲ့ဆက်နဲ့10ပါးကိုအချင်းအပြင်းနှစ်ပါးပြောပါဆိုရင်ပရမတ်ယုတ်နဲ့ပြဉ္ညယုတ်ပြောတာရှိသလိုမဟာဘုတ်နဲ့ဥပါဒါလို့ပြောရင်လည်းမကြောင်ကြီးဟုတ်ရဲ့လားအဲ့ဒါဒီရူပဝိဘာကမှလည်းပါပြီးသားပါနော်ဒါပေမဲ့မဟာဘုတ်ဆိုတာဘာလဲဆိုရင်မဟာဘုတ်ဆိုတာမဟာနဲ့ဘုဒ္ဓပေါင်းထားတာမဟာဆိုတာကြီးကျယ်တယ်ဘုဒ္ဓဆိုတာထင်ရှားတယ်ဒါကြောင့်ကြီးကျယ်ထင်ရှားတဲ့ယုတ်ကိုမဟာဘုတ်ယုတ်မဟာဘုဒ္ဓယုတ်ဆိုဘယ်လိုအားဖြင့်ကြီးကျယ်လဲလို့မေးရင်မရမှာဆိုတဲ့အတွက်မှတ်စုမှာကြည့်ရင်အခြားသောယုတ်တွေထက်နံပါတ်1အ ာဖြင့်၎င်းနံပါတ်2ခြေဥ့
တ
ာဖြင့်၎င်းကြီးကျယ်ထင်ရှားဒါလေးကိုကျက်စီခြင်းနဲ့ဓမ္မမိတ်ဆွေများဟုတ်ပြီနော်မဟာဘုတ်ဆိုတာကြီးကျယ်ထင်ရှားတယ်ဆိုတာဘလို့ကြီးကျယ်ထင်ရှားလဲဆိုရင်ကြံတဲ့ရုပ်တွေထက်သဘောလက္ခဏာအားဖြင့်လည်းကြီးကျယ်ထင်ရှားတယ်နောက်တစ်ခါအထေကိုရက်အားဖြင့်လည်းကြီးကျယ်ထင်ရှားတယ်ဆိုတာသဘောလက္ခဏာအားဖြင့်ကြီးကျယ်ထင်ရှားဆိုတာမဟာဘုတ်ယုတ်လေးပါဆိုတာပထဝီအဘောတေဇောဝါယုတ်လေးဟုတ်ကဲ့လားရှင်မဟာဘုတ်ထဲမှာပထဝီဆိုတာမားတဲ့သဘောပြောတဲ့သဘောဟုတ်တယ်လားကျန်းတဲ့သဘောလေးတဲ့သဘောဟုတ်တယ်လားပေါ့တဲ့ကျန်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောဆိုပြီးတော့ပထဝီတစ်ခုထဲမှာပဲသဘောလက္ခဏာသည်ကြီးကျယ်ထင်ရှားတယ်တေဇောဆိုရင်ပူရာအေးတာဝါယောဆိုရင်ထောက်တာတွန်းတာအာဘောဆိုဖွဲ့စည်းယိုစည်းဆိုတော့အခြားသောယုတ်24ပါးထက်မဟာဘုတ်ယုတ်တို့သည်သဘောလက္ခဏာအားဖြင့်ကြီးကျယ်ထင်ရှားတယ်ဒါတစ်ချက်မှတ်စေခြင်းလို့စာမွေးနာနီးလာပြီဖြစ်တဲ့အတွေ့ကျမတို့ကဆရာတော်တွေရဲ့မေးခွန်းတွေမှာချောင်းချိုချောင်းကြားတွေမေးတတ်တယ်အဲ့ဒါလေးတွေမရလိုက်ပါဆိုလို့နောက်တစ်ချက်ကမဟာဘုတ်ယုတ်4ပါးဆိုတာအထေကိုဒရက်အားဖြင့်လေကြီးကျယ်ထင်ရှားတယ်ဆိုစဉ်းစားကြည့်လေဓမ္မမိတ်ဆွေများပထဝီဆိုတာမြေကြီးအနေနဲ့ပြောရင်ယူဇနာပေါင်း23,000အထုရှိတယ်လေဟုတ်လားတတဝါတွေရဲ့ခန္ဓာမှာကြည့်ရင်လေပထဝီဓာတ်ဆိုတာမာတာတွေပျော့တာတွေအများကြီးထင်ရှားတယ်နော်သဘောအထေကိုဒရက်ကြီးအနေနဲ့လည်းထင်ရှားတယ်နောက်တစ်ခါဟလာကျမတို့အာဘောတို့ဘာလို့ဆိုရင်လေရေတုယူဇနာလေတုယူဇနာဟလာရေတုယူဇနာစသည်ဖြင့်ကြီးကြီးလေအများကြီးပဲဒါကိုကျမတို့ကအထေကိုဒရက်အားဖြင့်လေဖွဲ့စည်းနေတဲ့ယိုစည်းနေတဲ့သဘောပူတဲ့သဘောအေးတဲ့သဘောလျှောက်ရှားထောက်ကန်တဲ့သဘောတို့သည်ကြီးကျယ်ထင်ရှားတယ်ဒါကြောင့်မဟာဘုတ်ရဲ့ definition ကိုတကယ်လို့မေးခဲ့ရင်ဓမ္မမိတ်ဆွေတို့ကစာမေးပွဲမှာကြီးကျယ်ပြီးထင်ရှားတာလေးနဲ့ဆိုအမှတ်မရအောင်ဟုတ်ပြီနော်ဘလို့ကြီးကျယ်ထင်ရှားလဲဆိုတာလေကျက်စီခြင်းလို့ဒါချောင်းကလောင်လေးကိုကျမတို့ကပြောတာဟုတ်ပြီနော်အချားသောယုံများထက်သဘောလက္ခဏာအားဖြင့်၎င်းအထေကိုဒရက်အားဖြင့်၎င်းကြီးကျယ်ထင်ရှားသ
ော
ယုံများမဟာဘုတ်လို့ခေါ်တယ်ဒါဆိုရင်မဟာဘုတ်ကိုရပြီဆိုဥပဒါဥပဒါဆိုတာမဟာဘုတ်ကိုမှီပြီးတော့မဟာဘုတ်ကိုချဲလဲတယ်ဆိုတော့ကျမတို့စာမွေးမေးခွန်းဟောင်းတွေကလေ့လာရင်တွေ့လိမ့်မယ်စိတ်ကိုမှီတွေ့ပြီးတော့စိတ်ကိုချဲလဲတာစိတ်တသိမ့်လို့ခေါ်ရင်ရုပ်ကိုမှီတွေ့ပြီးတော့ရုပ်ကိုချဲလဲတဲ့ရုပ်ကိုဖြေပါဆိုဥပါဒါကိုဖြေရမယ်သဘောပေါက်သလားဟဲ့အဲ့ဒါလေးနေရာလေးတွေ့ထားတဲ့အတွက်ဒီနေရာလေးကိုကျမဆက်တားပေးတယ်ပြန်ကြည့်ထားဟုတ်ပြီနော်နောက်တစ်ခါခေါ်ဝေါ်ချင်းဆန်ရအပြားတရုတ်ကတော့ဒါအရေးသိမ့်မကြည့်ဘူးဖတ်ဖက်ဖတ်ယုံမယ်ဟုတ်ပြီနော်အဲ့ဒီမှာဘုယုတ်လေးပါးသည်မိမိသဘောကိုမိမိချင်းပြောတဲ့အတွက်ဒါကိုဓာတုဓာတ်လို့ရောမခေါ်ဘူးလားဓာတ်ကြီးလေးပါလို့ပြောရင်ဒါပဲသဘောရောပေါက်သလားအဲ့တော့ရုပ်တွေထဲမှာဓာတ်ကြီးဘယ်နှပါးရှိလဲဆိုဒီ၄ပါးရှာပေးရုံနဲ့ဆိုပါစို့ရဲ့ဓမ္မမိတ်ဆွေများပန်းလေးတပွင့်မှာဆိုရင်ရုပ်ဘယ်နှပါးလဲဆိုကျမတို့ကအဝိနေဘောကရုပ်၈ပါးချက်ထားပြီးသားပန်းလေးတပွင့်ပဲဖြစ်ဖြစ်ကင်ထားတဲ့ဘောပင်မှာပဲဖြစ်ဖြစ်ဟုတ်တယ်လားကျမတို့တင်းငယ်တဲ့မြူမုံကနေကြီးမားတဲ့တစ်ပင်တောတောင်တွေအထိတက်မဲ့အရာဝတ္ထုတွေဆိုရုပ်သည်ခွဲလို့မရတာ၈ပါးပဲအဲ့ဒီ၈ပါးမှာမဟာဘုတ်ရုပ်၄ပါးဝဏ္ဏကဏ္ဍရတ္တဩဇာလို့ကျမတို့အကျက်ထားတယ်အဲ့ဒီထဲမှာဓာတ်ကြီးဘယ်နှပါးပါလဲလို့ပြောရင်၄ပါးအဲ့လိုမျိုးလေးခွဲထုတ်မေးဓမ္မမိတ်ဆွေတို့ဖြေရမယ်ဟုတ်လားအဲ့ဒီအဝိနေဘောကရုပ်၈ထဲမှာမဟာဘုတ်ရုပ်ဘယ်နှပါးဥပါဒာရုပ်ဘယ်နှပါးတွေ့လားအဝိနေဘောဂယုတ်၈ပါးပါလို့ပြောရတဲ့ဘလို့လို့24ဖြစ်မှာလေအဝိနေဘောဂယုတ်၈ပါးမှာမဟာဘုတ်ယုတ်၄ပါးဝဏ္ဏကဏ္ဍရတ္တဩဇာမဟုတ်ဘူးလားအဲ့ဒီမှာမဟာဘုတ်ယုတ်ဘယ်နှပါးဥပါဒာယုတ်အဲအဲ့လိုမေးခွန်းကိုတေးသေးချာချာကနားမထောင်မင်းနဲ့ဘက်ခနဲ့ဖြေလိုက်တာနဲ့နှစ်စီတာမှာ၈ပါးမှာဓမ္မမိတ်ဆွေတို့ဥပါဒာကို24ဆိုရင်သွားပြီလေသဘောရောပေါက်ပြီလားအခုကျမတို့ကတိုက်ပွဲဆိုတဲ့တကယ်စာမွေးပွဲတိုက်ပွဲတဲ့ကိုဝင်ကြည့်နေပြီဝင်ကြည့်တဲ့အခါမှာအခုပထမဆုံးအတွေ့အကြုံအနေနဲ့အစမ်းစာမွေးမေခွန်းနဲ့အနိကံမေခွန်းရဲ့ကွာခြားချက်စတွေ့ပြီဟုတ်တယ်လားတိုက်ပွဲမှာအလဲလဲအကွဲကွဲပဲမဟုတ်ဘူးလားနှစ်ဖူးကွဲဒူးပြဲတွေရောမရှိဘူးလားဒါပဲနှစ်ဖူးကွဲဒူးပြဲချော်လဲဟုတ်တယ်လားနော်ချော်လဲဒူးပြဲလေဟုတ်တယ်လားအဲလဲလဲကွဲကွဲဖြစ်ချင်တာဖြစ်တချို့လဲအာလူသီးပါထွက်သွားတယ်เนาะအာလူသီးကနှစ်ဖူးထိတ်မှထွက်ရင်ကြံ့မယ် 那铺地嘛，穿一件，好得啦。哎，天那片嘛，穿那九八五呗，他妈没水面。哎喽，啊，出啊哪里片？给啥么修？地嘛片的，片不来西。他妈表皮皮，地嘛白乌嘛贵嘞，谁么变呢？妈多阿嘞，那么地白乌，那么呢白乌，那么多白乌，阿地白乌阿楼也多阿嘞，谁么不呢？阿里阿白乌阿楼的，但没事啦，没修啦。是的，他妈没水面。哎呦，你妈妈说，哈巴叫妈来说啦，来地的。那过去那个刚刚地啦啦么地啦，地啦比，俺这都没好地吧啦，说地比不啦没不啦。这出来三百块一家嘛，没好蛮地啦。哎，跟他妈没说啦，就比地耶，个个个没好蛮地，真地便宜，好不好？讲起啦比哩，喏，哪里有地比咯？阿么小吧呢？喏，小路比，就是这把米好得啦，不你也别啰嗦嘞。那是可能也撇多位，这拉了没撇着，三毛一啊，找到你那边喏，好得啦，这帮没水面，好比喏，给，打水，马叔烧点盖面，马叔烧欧嘛，啊，古他妈没水了，三年拿的呀，这三年嘛，不打了有阿爸追啦，马哈不离包，吉林是这多长不打了米追啦，都也欧嘛，不打了有的也低压那压的追啦。哎呦，不打他有阿爸一地呀，他那面熟了，他把没水面接他吧，别拉不成事的，拉不成事你的，好比喏，辛苦不打他有的别尼亚嘛，多大不打他的别尼亚嘛，高压不打他的别尼亚，他里接谁接呢？哎，那讲尼亚里是打别他，别高斯拉有对的啦，高斯拉说阿勇有，谁谁的对住也接啥呀也，谁谁的对住也阿勇披露高斯拉，高斯拉有过。阿里维德亚路来考的，他也没记完。高斯拉有的，本来巴西来路，表演马哈波呢没转，困难巴诺。巴特维有 ，sorry， 鲁巴有，德拉有，加纳有，干的，普特巴有，加的，多马特来困难巴，好比喏。阿里困难巴嘛，普特巴有尼亚里追的啦，那边阿阿拉里有塞达里贝，普特巴有哎呀高伊，马哈波有特噶，巴特维德索瓦有尤阿的，好拉亲。阿里也奥嘛，普特巴有有数的个地家母巴乌的，巴特维德索瓦有数的，马哈波特亚多马古贝，普特巴有有路考的一撮，马哈波有里巴的嘛，普特巴有有东巴巴的，好拉先，他所以阿有有嘛，高斯拉有里巴路表演，鲁巴有有的吧，德拉有有的吧，加纳有有的吧，拉达有有的吧，呗是呗。马哈布里巴呢包来这卡，马哈布提嘛，普特巴有有卡，都嘛巴姆牛啦，巴尼的，你呢喏？阿里尼亚里嘞，美国美路亚嘞，这把路等比大吧？阿里妈妈，上面那地亚的生的里嘛，十大比门，阿伯这个，马哈布有里古嘞嘛，阿伯这么修啦，阿伯这的，阿龙等位嘞一转，对地美亚嘞一转账，普特巴有嘛，今年说普特巴有片，一转路美亚多。马哈波罗表演，阿波有波，好比喏，阿那里啊，地比大吧，那得切，巴瓦有奥曼那巴，巴瓦有那巴嘛，美马片地朝有家片地朝有的巴瓦有，美马片地朝有的贝尼亚嘛是的，古尼亚里的得地查，喏，这古罗马是奥马对啦，阿那里的有斯达里贝的，这古这样的，美马罗伊这古罗马点点地比咯，美马罗也来切蹦的蛋，阿蛋短蓝有木的嘛巴的，蛮切个里有记忆。应该是个巴瓦有路买着的，哎，到底巴瓦有么好？嘛，巴瓦有的天下的就是说，巴瓦有啥的古罗马写说的呀？那这个哈利亚有对了，哈利亚有上面那底下的圣阿嘛，哈利亚有也低压说，古那白美国人嘛，低压的美女啦对路，好比喏低压嘛，哈利亚有的贝尼亚嘛的系列，大面那枯叶嘞，那龙诶诶对。包年谁看街道对年哪地西道得了松桂面西道对肉骨米皮皮的那老鸡哟他这又也低你呀好比喏那这看奥马是为啥哟是为啥哟的嘞白马西的嘞干娘皮的干嘛啥哟都也啊得这个老马变成啊得我米亚都有是是为啥哟好比喏阿拉里的地亚没，那比阿妈这古龙边那地的有名对的啦。阿拉来美国好你家对里面，阿拉来是大贝查的呀啦。也比如说在那十几遍，三面那地亚的十七，三面那地亚的十七嘛，没吃对啦，没吃。哎，长得有这么个来下贝你啦， မှတ်ချက်မှာကြည့်ရင်ရတ္တာယုံနဲ့အာဟာရဩဇာယုတ်ကိုသဘောတူထင်မှတ်မှတ်တတ်တယ်ရတ္တာယုံဟူသည်ချိုးချင်းငန်ဆက်ဖန်ခါအရသာ6ပါဟုတ်ပြီနော်အာဟာရဆိုတာအဲ့ဒီထဲမှာပါတဲ့အစီနဲ့ဩဇာဆိုပါဆိုရဲ့မွန်ဟင်းငါတပွဲမှာရတ္တာယုံယုတ်ဆိုတာဘယ်ရလဲလို့ပြောရင်မွေငါတပွဲမှာပါနေတဲ့ချိုချင်းငန်ဆက်အစရှိတဲ့ဥစ္စာသည်ရတ္တာယုံယုတ်အဲ့ဒီထဲမှာဩဇာယုတ်ကအာဟာရယုတ်သဘောပေါက်သလားဩဇာယုတ်ကမရှိဘူးလားမွေငါတပွဲမှာယုတ်ဘယ်နဲ့ပါလဲလို့ပြောရင်မာဘုတ်ယုတ်၄ပါဝဏ္ဏခန္ဓာရတ္တဩဇာဒီတိုင်းပြောရင်၈ခုပါမှာပေါ့အဲ့ဒီထဲမှာရတ္တဆိုတာမာဘုတ်ယုတ်၄ပါထားလိုက်ဝဏ္ဏခန္ဓာရတ္တဩဇာမှာရတ္တဆိုတာမွေငါမှာပါတဲ့ချိုးချင်းငန်ဆက်ကိုဆိုလိုပြီးတော့ဩဇာတော့ဟာရတတ်ပဲအစီနှစ်ဩဇာနားလည်တယ်နော်အဲ့တော့မွေငါတပွဲထဲမှာပဲရတ္တယုံရောရှိလားဩဇာရောမွေငါတပွဲထဲမှာဝဏ္ဏရောရှိတယ်ကန္ဓာရောရတ္တရောမွေငါတပွဲထဲမှာအတွေ့အထိဆိုတာရောဟလာပူရာဆက်တာပူရာတွေပါတယ်ရောမရှိဘူးလားအဲ့ဒါတေဇောပျော့ပျော့ပြောင်းပြောင်းဘာညာဆိုတာကပထဝီသဘောပေါက်တယ်နော်ဟုတ်တယ်လားအဲ့အဲ့ဒီသဘောလေးတွေအဲ့ဒါတွေကိုကိုသိနေမှားတတ်တာကရတ္တယုံနဲ့ဩဇာနဲ့ဟာရနဲ့မှားတတ်တယ်အဲ့ဒါလေးတစ်ချက်လဲမေကွန်ဟောင်းထဲမှာကျွန်မတွေ့ထားလို့ဒါလေးကိုတတိထားပြီးစက်တာပေးထားတယ်နားလည်ပြီနော်နောက်တစ်ခါအောက်မှာတဘာဝယုတ်စသည်အမိယချက်ဆက်ခုနပြောသွားတယ်ဆက်ရှိပါသောယုတ်ကိုနာမည်၅မျိုးပေးထားတယ်တွေ့တလားတဘာဝယုတ်တလက္ခဏယုတ်နိဗ္ဗာန်ယုတ်ရူပယုတ်တမအဲ့ဒါကိုအဓိပ္ပာယ်မေးတာနည်းပါတယ်နော်အဲ့ဒီမှာအဓိပ္ပာယ်ကိုတက်သိထားမှလဲဘာယုတ်ကိုရေးရမယ်ဆိုတာသိရမိမိသဘောလက္ခဏာအဖြစ်အတိအထင်ရှားရင်တဘာဝအနိစ္စဒုက္ခအနတ္တလက္ခဏာရေး၃ပါးနဲ့တကွရှိအဲ့ဒါနဲ့တလက္ခဏာနဲ့ဟုတ်အောင်ဆုံး၅ကိုတွဲကြရင်တိတ်လွယ်တာပဲလက္ခဏာရေး၃ပါးရှိတဲ့အတွေ့အကြောင်းဟလာအနိစ္စဒုက္ခအနတ္တနဲ့သုံးသက်ဝိပဿနာရှုမှတ်လို့ရရင်တမတ္တနာယုဟုတ်တယ်နော်ဒါကြောင့်နှစ်နဲ့ငါ့ကိုတွဲဖက်လိုက်လွဲတယ်ပြီးရင်ကံစိတ်ဥဒ္ဓဟာရအကြောင်းအရအကြောင်းတရား၄ပါးကြောင့်ထင်ရှားဖြစ်နိဗ္ဗာန်အပူရင်းစားတာတွေနဲ့ဖောက်ပြန်ရင်ဒါပဲပေါ့ပြီးရင်ကျမတို့ဒီဘက်ကဥစ္စာမှာဟလာတင်းနဲ့သုံးလေးမှာပရိစေတာတို့ဗိညာယုတ်တို့ဒါတွေကျမသင်ပြီးပြီလဟုတာဒီယုတ်လောဒရီယုတ်ဆိုတာစိတ်ချမ်းသာရင်ဥရတရာရင်အာဟာရတွေမျှတရင်ဖြစ်လာတဲ့ယုတ်တွေမှာလင်းမြပေါ်ပါရင်လဟုတာနူးညံ့ရင်မုထုတာဖြက်လက်သွက်လက်နေရင်ကမိညတာစာမျက်နှာ118အဲ့ဒီမှာအပေါ်စာပိုက်ကလေးကိုစက်တာပေးမယ်နိဗ္ဗာန်ယုတ်ပရမတ်ယုတ်တို့သည်ပဂတိပင်ကိုယိုးရာတဘာဝမှစိတ်ချမ်းသာရင်ဥရတရားရဲ့အာဟာရပြတ်တိုင်းအခုကျမတို့မှာဆိုပါဆိုကျမတန်တန်ဓမ္မမိတ်ဆွေတို့တန်တန်မှာဓမ္မတကယ်တမ်းပြောရင်ရုပ်အစစ်သည်18ပါမဟုတ်ဘူးလားမသက်ဆိုင်တဲ့ဘာဝဖယ်လိုက်ရင်ကျမမှာရုပ်အစစ်18ပါအဲ့ဒီ18ပါသည်စိတ်ချမ်းသာလာပြီးယာတိဥရတွေတာယာတဲ့အာဟာရတွေပြည့်ဝလာရင်လင်းမြန်ပေါ်ပါလာတဲ့အမှုရာပေါ်လာမယ်ဟုတ်တယ်လားဟုတ်ရဲ့လားနုညံ့နာလေးပါလာမယ်နောက်တစ်ခါဖြက်လက်တွက်လက်တာတွေပါလာမယ်ဆိုအဲ့ဒါလဟုတာအမှုရာပေါ်လာတာပဲအဲ့ဒီ18ပါးထဲမှာပဲစိတ်ဆိုသောအကြောင်းကြောင့်စကားပြောတဲ့ငိုတန်ရေတန်မြန်ရင်ဝိညာဉ်ယုတ်တွေပါလာမှာပေါ့အခုဆိုစာသင်နေရင်ခေါင်းငိတ်ခေါင်းညာဆိုရင်ကာယဝိညာဉ်ယုတ်စကားပြောရင်ဝစီဝိညာဉ်ယုတ်စိတ်ချမ်းသာရင်တွက်တွက်လက်လက်စကားပြောနေလဟုတာလည်းပါမလာဘူးလားအဲ့ဒီ18ပါးသောပရမတ်ယုတ်မှာပဲဟလာသူ့မှာဖြစ်တဲ့ယုတ်တွေရှိမယ်ဟလာရင့်ရော်သွားတဲ့ယုတ်ရှိမယ်ပြက်တဲ့ယုတ်တွေဆိုလက္ခဏာလဲပေါ်လာမယ်အဲ့ဒီယုတ်တွေကတစ်ခုနဲ့တစ်ခုမရောရှိအောင်ခြားထားတာအကတတ္တပရိစေတာရှိတာကကျမတို့အားလုံးမှာပရမတ်ယုတ်18ပါးတယ်အဲ့ဒီ18ပါးထဲမှာမှခုနလိုမျိုးအမှုရာထူးတွေပေါ်လာတာပညာယုတ်တွေပေါ်လာတာအဲ့ဒါလေးကိုမြင်ရမယ်နားလည်တယ်နော်ဒါဆိုရင်နိဗ္ဗာန်ယုတ်ပရမယုတ်တို့ရဲ့ပင်ကိုယိုးရာတဘာဝမှာစိတ်ချမ်းသာတဲ့အခါဥရတရာတဲ့အခါအာဟာရမြတ်တဲ့အခါဖြစ်ပေါ်လာတဲ့ထူးထွေးခြားနားတဲ့အမှုရာထူးကိုဝိကာရယုတ်လို့ခေါ်တယ်။အဲ့ဒီဝိကာရယုတ်တို့သည်လဝတ္တာတိယုတ်၃ပါးကိုဆိုလိုတာ။အဲ့ဒီယုတ်တို့သည်ဘာကြောင့်ဖြစ်လဲဆိုအပေါ်မှာစိတ်ချမ်းသာတဲ့ဥရတရာတဲ့အာဟာရမြတ်တဲ့လို့ပါထားတဲ့အတွေ့ဒါသည်စိတ်ဥရအာဟာရအကြောင်း၃ပါးကြောင့်ဖြစ်တာဟုတ်လား။အဲ့ဒီဟာဒီတနည်းအားဖြင့်ပြောရင်ကျဲမာရေကောင်းလားမကောင်းလားဆိုတာလဟုတာကိုကြည့်ပြီးတော့လဟုတာဒီယုတ်၃ပါးကိုကြည့်ပြီးတော့ကျဲမာရေကောင်းလားမကောင်းလားဆိုတာသိနိုင်တယ်လူတယောက်ကလှိမ့်လှိမ့်မြန်မြန်မရှိဘဲနဲ့လေးလေးလန်လန်ဖြစ်နေတယ် รูปัตตะละหุตาไม่ผิดนี่สู้เองอะล่ะจำมาใส่ไม่ซินแย่นี่หลูล่ะอุรุฤเมียตุเเละมาอปัญญาติอุตุอตรีมาရှိတယ်တေဇောဓာတ်တွေဖောက်ပြန်နေလို့လားဓမ္မမဟုတ်လို့ရှင်အာဟာရတွေမပြည့်ဝလို့လားနေထိုင်မကောင်းမှုဆိုလဟုတာမဖြစ်တော့မုဒုတာလည်းမဖြစ်တော့စိတ်အကုန်လုံးပြည့်ဝနေမုဒုတာဖြစ်ကြတယ်မပြည့်ဝရင်မုဒုတာဖြစ်ကြမ်းတမ်းနေညီးတယ်တွားတယ်ဟာကြိုက်တယ်ခဲတယ်ဒီအမှုရာတွေကြမ်းတမ်းနေရုပ်တွေဖြစ်လာဟုတ်ပြီနော်နောက်ပြီးစကားပြောဖို့အရေးတွားလာလှုပ်ရှားဖို့အရေးမပြုတ်နိုင်ဘူးအဲ့ဒါကံမညတာမဖြစ်ဘူးလက်အုပ်တောင်ကောင်းကောင်းမချိနိုင်ကောင်းကောင်းတော့မမတ်မထိုင်နိုင်ဘူးမမတ်ရက်လို့မရဘူးလမ်းကောင်းကောင်းမလျှောက်နိုင်ဘူးဆိုတာကံမညတာပြက်နေတာဒါကြောင့်ကျဲမာရေးရုပ်လို့ဆိုရင်အဲ့ဒီလဟုတာသုံးပါပဲသူတို့ဒီကန့်ကြောင့်ဖြစ်လာကန့်ကြောင့်မဖြစ်ဘူးသူတို့ဒီစိတ်ဥဒ္ဓအဟာရကြောင့်ဖြစ်အဲ့ဒါလေးကိုသိနေရမယ်ဓမ္မမေရှင်များမြင်သလားအဲကြောင့်ထိုထူးခြားသောအမှုအရာသည်ရှေးကံကြောင့်ဖြစ်သောကာမစယုံမှာမဖြစ်ပဲစိတ်ဥဒ္ဓအဟာရအကြောင်းသုံးပါးကြောင့်ဖြစ်တဲ့နိဗ္ဗာန်ယုံမှာပဲဖြစ်တယ်တဲ့အဲ့ဒီထဲမှာအတွင်းသဘောလိုဆန္ဒကိုပြုစုပြောမဆိုတဲ့ဇကားရဲ့ပြုမှုတဲ့ဝိညာဉ်နှစ်ခုပါထည့်လိုက်ရင်ဝိကာရယုံ၅ပါးလို့ဖြစ်ရောမရဘူးလားဒါလေးလည်းနည်းနည်းဖတ်ထားရင်ရပြီနောက်တစ်ခါလက္ခဏာယုံ၄ပါးတွေ့သလားအဲ့ဒါလေးလေဥပစီရဒါသင်ပြီးသွားပြီလေဒါလေးတွေဖတ်ထားရပြီပြီးရစာမျက်နှာ119တွေ့လားစာမျက်နှာ119မှာယန္တုယုတ်4ပါးတွေ့လားလက္ခဏာယုတ်4ပါးကိုဘာလို့ခေါ်လဲယန္တုယုတ်4ပါးယန္တု4ပါးဆိုတာကိုယ်တတ်တော့မှာမတတ်ခင်မှာဘာလို့လဲဆိုရင်ဟလာချုံနောင်နဲ့ရိုက်နေတယ်ဆိုတာနဲ့ပထမလူကစတယ်ဆိုဥပစီရစဖြစ်တယ်ဖြစ်လာပြီးတန္တတိဆိုတာဆက်ဖြစ်တယ်ညောင်ပြီးရင်းရော်လာတယ်ဒီပျက်စီးသွားတယ်အဲ့ဒါလေးကဒါလေးကချက်ဖို့မဟုတ်ဘူးယန္တုယုတ်၄ပါးဆိုတာလက္ခဏာခေါ်တယ်လို့မသိမှဆိုလို့ဒါလေးပဲမေးချင်မှမေးမှဒါပေမဲ့ကျမတို့ကြောင်းကြီးမကြမ်းပါကြည့်ရမှာဒါမင်းတင်းနဲ့သုံးလေးဆိုရဲပညာယုတ်၁၀ခုကိုနာမည်နောက်ထပ်၅မျိုးပေးတာပေါ့အပါတယ်၅မျိုးဟုတ်လားတော့ကြမရမှဆိုလို့ဒီထိရလားပြီးရင်စာမျက်နှာ120မှာရူပဝိပါကတွေ့လားယုတ်တရားတွေဒီအဟေတုကအဘိစေယစသည်စသည်ဖြင့်ဒါရီယမိကွနေလာရင်ဖယ်ရမှာဟုတ်ပြီနော်ယုတ်တရားတွေမှာဟိတ်ရှိလားမရှိဘူးဟိတ်ဆိုတဲ့တရားသည်စေတသိက်တွေဖြစ်တဲ့အတွဲကြောင့်စိတ်မှာပဲရှင်နေယုတ်ဆိုတာဟိတ်မရှင်တာလားမရှိတာလားမရှိတဲ့အတွဲကြောင့်သူ့ကိုအဟေတုကယုတ်ဆိုတာအကြောင်းကြောင့်ဖြစ်လားယုတ်ဒီအကြောင်းကြောင့်ဖြစ်လားကံစိတ်ဥဒ္ဓဟာရအကြောင်းကြောင့်ဖြစ်ရင်တပစ္စယဟုတ်တယ်လားဟုတ်ရဲ့လားအကြောင်းနဲ့တကွာဖြစ်ရင်အကြောင်းကပစ္စယအကြောင်းနဲ့တကွာဖြစ်ရင်သပစ္စယသိတယ်နော်ပြီးရင်အာသဝတရား၄ပါးတို့ဒီအစင်းကိုအာယုံပြုတယ်ဟုတ်တယ်အာသဝတရား၄ပါးဆိုတာကာမတဝဘဝတဝဆိုတာအစင်းအတန်အနံ့ရတာတွေကိုအာယုံပြုပြီးဖြစ်တဲ့အတွက်ယုတ်တရားဒီအာသဝတရားတို့ရဲ့အာယုံဖြစ်တယ်နော်တောင်ပန်လေးများရရင်တော့လိုချင်သားကွဲတို့ဟလာငှက်ကလေးလို့တကိုင်းနေနားတဲ့ငှက်ကလေးတွေတို့စသည်ဖြင့်ရွှေရုပ်ကလေးလို့ဖြစ်ချင်တယ်တို့ဒါတွေအကုန်လုံးဒီအာတဝရရဲ့အာယုံရုပ်ပေါ်မှာဟုတ်တယ်လားသူ့ရဲ့ကိုသိန်းနံလေးသဘောကျတယ်လို့စသည်ဖြင့်သူ့ရဲ့မျက်လုံးလေးကတမင်မျက်လုံးလေးလို့ဒီလိုမျိုးမျက်လုံးလေးလည်းလိုချင်တယ်ဆိုစိတ်ကူးရင်တာလေတမင်မျက်လုံးလေးလို့ပလဲလို့ဖြူတဲ့သွားလေးရဲ့ဟုတ်တယ်လားဟုတ်ရဲ့လားအဲဗဒုံးရောင်လို့သပင်လေးရဲ့ဟုတ်တယ်လားအဲစသည်ဖြင့်တခုစီရှောက်ပြီးတော့အသားရေရလေဟုတ်လားဝါဝါဝင်းဝင်းလေးနဲ့ဆိုအဲ့ဒါတွေအကုန်လုံးဒီကာမတဝဘဝတဝအဲ့ဒီလိုအစင်းပိုင်ရှင်နဲ့အဲ့လိုပုံကုတ်မျိုးနဲ့ဆိုဘဝအဆက်ဆက်တောင်သွားခြင်းနဲ့ဘဝတဝငါသားငါသမီးလို့ဆွဲနေတဲ့ဒိဋ္ဌာတဝအဲ့ဒါတွေအကုန်လုံးဖြစ်တဲ့ကြောင့်ယုတ်တရားမှန်သမျှဒီအာတဝတရားတို့ရဲ့အာယုံဖြစ်ရင်သာတဝဟုတ်ပြီနော်ယုတ်ဆိုတာအာယုံပြုလို့ရလားအစင်းတန်နဲ့အနံ့ရတာဆိုတဲ့အာယုံတွေကိုအာယုံမပြုတ်နိုင်တဲ့အတွက်အနာရမဏတရားဟုတ်တယ်လားနောက်တစ်ခုယုတ်တရားဆိုတာကံစိတ်ဥဒ္ဓအဟာရအကြောင်းတရားတွေရဲ့ပြုပြည့်စည်မှုခံရရင်သင်္ခတာယုတ်ဆိုတာကာမတဏ္ဍာရဲ့အာယုံပြုရာဖြစ်တဲ့အတွက်ကြောင့်ကာမဝဆရာဟုတ်လားရူပတဏ္ဍာအရူပတဏ္ဍာအာယုံမပြုရူပမျက်မှားတွေဒီကာမဂုဏ်အာယုံမကြိုက်ဘူးအရူပရုပ်တောင်မကြိုက်ဘူးဆိုတော့ကာမတဏ္ဍာရဲ့အာယုံပြုရာဖြစ်လို့ကာမဝဆရာဖြစ်တဲ့ကြောင့်ရုပ်ဆိုတာလောကီလားလောကုတ္တရာလားလောကီတရားအမြင့်မှတ်တာရုပ်ဆိုတာလောကီ ။ဒါမိဂုတစ်ခုမှဘာသာတွေ့လဲဆိုမြတ်စွာဘုရားရဲ့အတန်တော်သည်တဲ့။လောကီတရားလားလောကုတ္တရာတရားလားဆိုရုပ်တည်းချင်းမြတ်စွာဘုရားရဲ့အတန်တော်သည်လောကီလားလောကုတ်လားဆိုဖရားဆိုရဲလောကုတ္တရာလို့သဖြင့်မှားပြီအတန်ဆိုတာတတ်တာယုတ်ယုတ်တရားမှန်သမျှလောကီဖြစ်တဲ့အတွက်ကြောင့်ဖရားရှင်ရဲ့အတန်လဲလောကီပဲအဲ့လိုမျိုးဒီတစ်ခုကနေမေကွန်းထွက်သွားတာလေမြတ်စွာဘုရားရဲ့အတန်ဒီလောကီလားလောကုတ်လားဆိုဖရားရဲ့အတန်မှမဟုတ်မြတ်စွာဘုရားရဲ့အစင်းကရောမြတ်စွာဘုရားရဲ့အနတ်ငောလောကီပဲဓမ္မမိတ်ဆွေများယုတ်တရားမှန်သမျှလောကီတရားအဲ့ဒီ idea ဒီကနေထွက်သွားတဲ့မေကွန်းနေဒါကြောင့်ဓမ္မမိတ်ဆွေတို့တော့မဖြစ်သေးဘူးဒါလေးတော့ကြည့်ရမယ်ဆိုပြီးပြောတာနောက်ပြီးတော့ရုပ်ဆိုတာပယ်ရတဲ့တရားလားဆိုရင်လောကကြီးကိုစိတ်ကုံစရာကြီးဆိုပြီးတော့အတုပနမိတ်တွေနဲ့ထင်လာတဲ့သေခြင်းနမိတ်တွေထင်လာတဲ့အခါယဟန်နေတပန်းနဲ့တပါဒီခန္ဓာကိုယ်ကြီးကိုစွန့်ညဆိုတတ်ကြပယ်ကြတယ်ဒီခန္ဓာကိုစွန့်လိုက်ရင်လည်းနောက်ရုပ်ခန္ဓာပြန်ရအောင်မှာပဲရုပ်ဆိုတာပယ်ရမယ်တရားမဟုတ်ဘူးပယ်ရမှာကိလေသာဆိုတဲ့အကုသိုလ်စိတ်စေတသိက်တွေသာပယ်ရမယ်တရားဒါကြောင့်ရုပ်ဆိုတာအကုသိုလ်ကိလေသာကဲသို့ပယ်ရတဲ့တရားမဟုတ်ပယ်၍မဖြစ်တဲ့အတွက်အဘဟပယ်တဲ့တရားကိုပဟတဘမပယ်ရင်အဘဟတအဲ့ဒါလေးတွေကဒါကြီးကနည်းနည်းဖတ်ထားမှမေကွန်းလိုင်းဖြေတတ်မယ်ဒါကြောင့်ဓမ္မမိတ်ဆွေတို့စာကြက်ပေးမယ်ဆိုတာဒါကိုပြောနေတာသဘောပေါက်ပြီနော်အဲ့အလေးတွေကြိုကြည့်တာပြီးရင်ရုပ်တွေကိုဒူဝိဒဆိုနှစ်ဖို့နှစ်စုခွဲတာတွေကကျမတို့အတန်းမှာသင်ပြီးပြီလေဟုတ်တယ်နော်ကြီးကျယ်ထင်ရှားတဲ့အမိကံရုပ်ဆိုရင်မဟာဘုတ်အမိပြုတဲ့ရုပ်ဆိုရင်ဥပါဒရုပ်တရားပေါင်းရဲ့အမိကံဆိုရင်မဟာဘုတ်စိတ်စေတသိက်နန်တို့ရဲ့အမိကံဆိုရင်ဝတ္ထုရုပ်ရုပ်တရားရဲ့အမိကံကမဟာဘုတ်စိတ်စေတသိက်နန်တို့ရဲ့အမိကံစာမျက်နှာ122မှာနံပါတ်4ကိုကြည့်ဝတ္ထုယုတ်တွေ့လားကျွန်မအဲ့ဒါသင်တော့ကလည်းသင်ပြီးပြီစိတ်စေတသိက်တို့ရဲ့မိယာတရားအမိကံယုတ်သည်ဝတ္ထုယုတ်ယုတ်တရားပေါင်းရဲ့အမိကံကမဟာဘုတ်အမိကံ2မျိုးရှိတယ်နန္တရားရဲ့အမိကံကဝတ္ထုယုတ်6ပါးစိတ်ယုတ်တရားတို့ရဲ့အမိကံကမဟာဘုတ်ယုတ်အဲ့ဒါတွေကတစ်ခေါက်မှမဖတ်ထားရင်ဘယ်လိုဖြေတတ်မှာလဲနားလည်ပြီနော်အဲ့ဒါလေးတွေသိရပြီးအာယုံကိုလက်ခဏာကဂောဆက်တဲ့ဂါကားယုအဲ့ဒါလေးသင်ပြီးပြီပတာရယု၅ပါးဟုတ်လားခန္ဓာကိုယ်မှာအရေးကြီးလို့အစ္စတိကယုစသည်စသည်ဖြင့်ဒီဟာလေးတွေပြန်ကျက်ဖို့လို့လားမလို့ဘူးလားပြီးရူပသမုဋ္ဌာဆိုရင်ရုပ်ရဲ့ဖြစ်ကြောင်းတရား၄ပါးကံစိတ်ဥဒုအဟာရမှာကံဆိုတာဘာကိုကောက်မဲစိတ်ဆိုတာဘာကိုကောက်မဲဥဒုပါညာဆိုတာဓမ္မမိတ်ဆွေတို့ခု revision မှာဒီနေ့တစ်ချိန်မဲတမရှိတာလေနော်မနက်ဖန်ကြားလို့ရှင်ဒီနေ့ညကြရင်ဒါလေးနည်းနည်းကြိုဖတ်ထားရင်မနက်ဖန် revision ကြရင်လွယ်ပြီလေအဲ့တော့ယုတ်တရားရဲ့ဖြစ်ကြောင်းတရားကံစိတ်ဥဒုအဟာရမှာကံဆိုတာဘာကိုကောက်ရမလဲဆိုရင်အတိတ်အကုသို့ကာမကုသို့ရူပကုသို့စေတနာ25ပါးသည်ယုတ်ကိုဖြစ်စေသောကံမီဆိုရင်ကံဆိုတာကုသို့ကံနဲ့အကုသို့ကံရှိတဲ့အထဲမှာယုတ်ကိုဖြစ်စေတဲ့ကံဆိုရင်အကုသို့ကံပါသွားပြီကုသိုလ်ကလေးစားရှိတယ်။ကာမကုသိုလ်ရဲ့၊ရူပကုသိုလ်ရဲ့၊အရူပကုသိုလ်ရဲ့၊လောကုတ္တရာကုသိုလ်ရဲ့မှာယုတ်ကိုဖြစ်စေတဲ့ကုသိုလ်ကကာမကုသိုလ်နဲ့ရူပကုသိုလ်ပဲရှိတယ်။အရူပနဲ့လောကုတ္တရာဒီယုတ်ကိုမဖြစ်စေနိုင်ဆိုရင်ကံတရားတွေမှာယုတ်ကိုဖြစ်စေသောကံတရားတွင်ပါဝင်သောကံများကိုပြောပြပါဆိုရင်နာနဲ့ခဏိကအတိတ်အကုသိုလ်ကာမကုသိုလ်ရူပကုသိုလ်25ဒါဆိုရင်အဲ့ဒီကံထဲမှာမပါဝင်တာဆိုရင်အရူပကုသိုလ်နဲ့လောကုတ်အဲ့ဒါမျိုးတွေကစာမေးဝဲ approach မှာမူလစာနေပြီးတော့စဉ်းစားရမယ်အပိုင်းဖြစ်သွားပြီသဘောပေါက်သလားဒါကြောင့်အဲ့ဒါတွေကိုနည်းနည်းဓမ္မမိတ်ဆွေတို့သဘောလေးတွေလည်းသိအောင်ကျွန်မစာပြန်ချက်ပေးမယ်ဆိုတာဒါကိုဆိုလိုတာနားလည်ပြီနော်ကဲအဲ့ဒါမျိုးတွေကြည့်ရမယ်ဆိုစာမျက်နှာ126ကိုကြည့်ကံစိတ်ဥဒုအဟာရဆိုတဲ့ရုပ်ဖြစ်ကြောင်းတရား၄ပါးမှာယုတ်ကိုဖြစ်စေနိုင်တဲ့နာအကြောင်းတရားဆိုရင်ကံနဲ့စိတ်ကိုကောက်ရသင်ပြီးသားယုတ်ကိုဖြစ်စေတဲ့ယုတ်အကြောင်းတရားဆိုရင်ဥဒုနဲ့အဟာရပြီးရင်စာမျက်နှာ129မှာပြုတ်ရခြင်းကိုဖြစ်စေတတ်သောစိတ်ဆက်သုံးပါးရဲ့ပုံကိုလိုက်ဖြစ်ပုံဆိုအဲ့ဒါခဏခဏမေးတဲ့နေရာเนาะဒါစာမေးပွဲအတွက်ကြည့်ရမယ်အဲ့ဒါမျိုးလေးတွေနည်းနည်းရှိလားမရှိဘူးလားအဲအဲ့ဒါတွေကိုနည်းနည်းကျမတို့လိုက်ပြီးတော့ကြက်ရလိမ့်မယ်ဒါကြောင့်ကျမတို့စာကျက်တဲ့နေ့ကျရင်မှတ်စုစာအုပ်ပါပြန်ကိုင်းလားနားလည်ပြီနော်ကဲဒီနေ့သဘောလေးပေါက်ပြီဆိုရင်ကျမတို့ကျန်တဲ့အချိန်ကမေခွန်းနေနဲ့စကြဆို မင်းကွန်းစားတဲ့အခါမှာအခုကျမတို့မင်းကွန်းနေကရုပ်ပိုင်းဆိုတာဒီကျမတို့စာမေးပွဲအတွက်ပြောရင်၃ဘုတ်လည်းဖြစ်နိုင်တယ်၄ဘုတ်လည်းဖြစ်နိုင်တယ်ဒါပေမဲ့များသောအားဖြင့်၄ဘုတ်ဖြစ်တာများတယ်နိဗ္ဗာန်တစ်ဘုတ်ထည့်လိုက်တဲ့အတွက်၄ဘုတ်ဖြစ်တယ်အဲ့တော့ကျမတို့ကစာကျက်ရင်ဓမ္မမိတ်ဆွေများနိဗ္ဗာန်ကရအောင်ရနိုင်ရမယ်နိဗ္ဗာန်ဒီအပြည့်ရအောင်ကျက်မယ်နိဗ္ဗာန်နဲ့ပတ်သက်လာရင်ဓမ္မမိတ်ဆွေများနည်းနည်းခုနမှတ်စုလေးတစ်ချက်ကြည့်အောင်ကျမတို့နိဗ္ဗာန်ကိုအရင်ဆုံးသွားလိုက်တာပိုကောင်းတယ်နော်ဟိုအတိတ်နဲ့မိတ်ကောင်းတယ်လေနိဗ္ဗာန်အရင်ပို့လိုက်မကောင်းလားဟုတ်ပြီနော်အဲ့တော့နိဗ္ဗာန်အရင်ကြက်လိုက်မယ်နိဗ္ဗာန်ပါတယ်မိကုတ်နေလှုပ်လိုက်ရအဲ့တော့စာမျက်နှာမှတ်စုလေးတစ်ချက်ကြည့်အောင်ဟိုသူ့ရဲ့ဟိုအပိုင်ရဘူးပေါ့နော်တပုတ်လောက်ကိုအပိုင်ရအောင်ကြက်မယ်ဆိုစာမျက်နှာ140ခန်းတွေ့လားနိဗ္ဗာန်ရဲ့ definition တွေ့သလားပြည့်တယ်နော်နိဗ္ဗာန်ရဲ့ definition မှာတတ္တဝါတွေကိုတန်တရာဝုနဲ့ချုပ်တက်မေ့ဆက်တက်သောကြောင့်ဝါနာဟုမိသောတဏှာမှာခမြောက်တတ်သည့်ဖြစ်ကြောင့်နိဗ္ဗာန်မည်နိဗ္ဗာန်ဆိုသည်မှာတဏှာကုန်ခန်းတဲ့သဘောစိတ်စေတသိက်ချုပ်ငြိမ်းခြင်းဒါကနိဗ္ဗာန်မည်ပုံဆိုဥပမာတွေနဲ့ပါသွားတာတင်းနဲ့သုံးလေးမရှိဘူးလားလာပြေဝန်းကိုမျက်စိဖြင့်မြင်ရသလိုဒါဥပမာနိဗ္ဗာန်ကိုဘာနဲ့မြင်နိုင်တယ်လဲမဉ္ဇဉ်လေးပါးတည်းဟူသောဓမ္မစကုဖြင့်ဒိဋ္ဌပစ္စခာညင်အပ်မျက်မှောက်ပြုအပ်ဤဆိုတဲ့အတွက်ကြောင့်နိဗ္ဗာန်ကိုမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်တွေမှမြင်နိုင်တယ်ပေါ့ဒါဆိုရင်ကျွန်တော်တို့ပုထုဇဉ်တွေကြရင်မဲ့ပုဂ္ဂိုလ်တွေကတည်းရဲ့မြင်နိုင်တာပေါ့ဟုတ်လားဟုတ်ရဲ့လားပြီးရင်ကျွန်တော်တို့ပုထုဇဉ်တွေကြမှန်းစာပဲမြင်နိုင်တယ်နိဗ္ဗာန်ဒီဘယ်သူတို့ဤအာယုံဖြစ်တယ်လဲမဲ့ဖို့အဲ့တော့မဲ့ဖို့ပြီးရင်မြင်ဆောင်လေးဖြတ်ဒါမဲ့စိတ်ဖို့စိတ်ဟုတ်လားပေကုသရဘူးနဲ့ဝေါ်ဒန်ဆိုတာမဂဝီတီယာဟုတ်လားရှင်ကုသရဘူးဆိုတာပုထုဇဉ်ဘဝနဲ့နိဗ္ဗာန်ကိုအာယုံပြုတယ်ဝေါ်ဒန်ဆိုတာကတိခပုဂ္ဂိုလ်တွေကနိဗ္ဗာန်ကိုအာယုံပြုတာဟုတ်လားရှင်ကာမတေဆောဟုတ်လားအာဝုဇံတွေ့လားအာဝုဇံဆိုတာမနောရတာအဝုဇံကိုသိပြီပိစဝခဏဇောဆိုတာကမ္မထမ်းပိုင်းမှာမဂဝီတီကြရင်ပိစဝခဏဟာလားမဂဝီတီတွေမှာပိစဝခဏ16ဝီတီဆိုပြီးသင်ရတယ်လေမေကိုဆင်ခြင်းနဲ့မေဂပိစဝခနာဖိုးကိုဆင်ခြင်းနဲ့ဖလပိစဝခနာနိဗ္ဗာန်ကိုဆင်ခြင်းနဲ့နိဗ္ဗာနာပိစဝခနာပယ်ပြီးကိလေသာကိုဆင်ခြင်းနဲ့ကျွင်းကြံကိလေသာကိုဆင်ခြင်းမရှိဘူးလားအဲ့ဒီမှာနိဗ္ဗာန်ကိုဆင်ခြင်းနာသည်နိပိစဝခနာဇောတွေ့တာအဲ့ဒါပိစဝခနာဇောဆိုတာတကယ်တမ်းပြောရင်ကာမမဟာကုသညာတန်နဲ့မဟာကရိယာညာတန်ပဲဓမ္မမိတ်ဆွေများသဘောပေါက်ပြီနော်ဒါဆိုရင်နိဗ္ဗာန်သည်ဘသူတို့၏အာယုံဖြစ်သည်မေဖို့ကုတရဘူးဝေါဒံအာဝုဇံပိစဝကနာဇောရူဤအာယုံဖြစ်ရပြီနော်နိဗ္ဗာန်ကိုစေမှတ်တံအောင်ရရစ်မယ်ပြီးရင်နိဗ္ဗာန်သည်ဘာဇက်လေလောကုတ္တရာဇက်ဘာဤအာယုံပြုမခံရဘူးလေကဲနိဗ္ဗာန်သည်သဘောအားဖြင့်ဘာတဲ့လေတပါအဲ့ဒီသဘောဆိုတာပါမြန်မာလိုပါဠိလိုပြောရင်သဘာဝဒါကြောင့်သဘောရဲ့အပေါ်မှာကိုယ့်ဟာကိုအနီလေးနဲ့သဘာဝလို့ရေးနိဗ္ဗာန်ဤသဘာဝကိုပြောပြပါဆိုရင်ငြိမ်းအေးခြင်းတန်တိလက္ခဏာစသောမိမိဤတပါးသာရှိနိဗ္ဗာန်နဲ့ပတ်သက်ပြီးတော့တစ်ကိုပြောပါဆိုရင်အဲ့ဒါသဘောကိုပြောတာတန်တိလက္ခဏာတစ်ခုပဲရှိတယ်ဟုတ်လားရှင်နောက်တစ်ချက်မှတ်သားကြောင့်ပရိယေအာဖြင့်နိဗ္ဗာန်နပါပရိယေဆိုတဲ့အာကိုလိုင်းတားလိုက်ပရိယေရဲ့အပေါ်မှာအကြောင်းပရိယေဖြစ်တဲ့အတွက်ကြောင့်ပါဠိလိုကာရဏကာဒီချာကာရာကောက်ကေရနာဂျီနကာရဏဆိုတာအကြောင်းပဲအကြောင်းပရိယေအားဖြင့်ဆိုရင်နှစ်ပါးဒါကိုပဲကျွန်တော်တို့ကမှတ်သားအကြောင်းပရိယေအားဖြင့်ပါဠိလိုကြရင်ကာရဏကာဒီချာကာရာကောက်ကေရနာဂျီနာခန္ဓာရှိမှုမရှိမှုအားဖြင့်နိဗ္ဗာန်နှစ်မျိုးကိုမှတ်သားကြောင်းပရိယေလို့သုံးတယ်ဟုတ်လားရှင်အဲ့ဒီမှာဝိဘက်ကမ္မဇာယုတ်ခန္ဓာကျွင်းရှိလျက်ခန္ဆန်အာယုံပြုအပ်တယ်ဆိုတာမသေးသေးဘူးကို့မှာဝိဘက်ဆိုတဲ့စိတ်စေတသိက်တွေရှိနေတယ်ကံကြောင့်ဖြစ်တဲ့ကမ္မဇာယုတ်ခန္ဓာကြီးတွေရှိနေတယ်ဆိုတော့ခန္ဓာ၅ပါးလုံးရှိပြီးတော့ခန္ဆန်အာယုံပြုအပ်တဲ့ကိလေသာနိဗ္ဗာန်ဆိုတော့သောတာပန်တဂရဂံအနာဂံနဲ့ပရိနိဗ္ဗာန်မဆန်သေးတဲ့ယဟန္တာတွေအာယုံပြုတဲ့နိဗ္ဗာန်သည်ကိလေသာနိဗ္ဗာန်အဲ့ဒီကိလေသာနိဗ္ဗာန်သည်ကိလေသာတွေငြိမ်းအေးတယ်ဆိုတဲ့ငြိမ်းခြင်းတန်တိလက္ခဏာကိုဒိဋ္ဌဓမ္မကိုခံစားလို့ရလားမရလား ဒိဋ္ဌဓမိကနိဗ္ဗာန်တိတဥပါတိတေတနိဗ္ဗာန်ဘသူတွေခံစံအပ်တယ်လဲပြောရင်သောတပန်ကစပြီးတော့ယဟန္တာတိုင်ခန္ဓာထင်ရှားရှိလျက်အာယုန်ပြုတဲ့နိဗ္ဗာန်ပြီးရင်အဲ့ဒီလိုခန္ဓာကြီးလုံးဝမရှိဘဲနဲ့အဆုံးစွန်ပြိနိဗ္ဗာန်စန္ဒာခန္ဓာနိဗ္ဗာန်တန်တရာလဲလေစရာမရှိတော့တာကိုတံပရာယိကနိဗ္ဗာန်တို့သည်အနုပါတိအနုတေပါတိနိတေတနိဗ္ဗာန်ကိုဘသူတွေသာရရှိလဲဘယ်အချိန်မှရသလဲပြိနိဗ္ဗာန်လားပြိနိဗ္ဗာန်လားစလုံးမောင်းအတန်မှန်မှစလုံးမောင်းမှန်ပါလေပြိနိဗ္ဗာန်မဟုတ်ဘူးပြိနိဗ္ဗာန်စံပြီးမှရတဲ့နိဗ္ဗာန်အဲ့ဒါဒီကာရဏပြိရဲ့အာဖြင့်ဆိုနှစ်မျိုးပြီးရင်အချင်းရာအပြားကိုအာကာရလို့သုံးအချင်းရာကိုအာကာအရေချာအာကာကြီးချာကာရာကောက်ကေရအာကာရဆိုတာအချင်းရာအပြားအချင်းရာအပြားဖြစ်ဆိုနိဗ္ဗာန်သုံးပါရှိတယ်ဆိုပြီးတော့တုံညတနိဗ္ဗာန်အာနိနိဗ္ဗာန်အာနိမိတနိဗ္ဗာန်အပနိတနိဗ္ဗာန်ဆိုတော့သုံးပါဖြစ်သွားပြီဟုတ်လားရှင်ပြီးရင်နိဗ္ဗာန်ရဲ့ဂုံပုတ်ကြရင်ငါဒါဆိုရင်နိဗ္ဗာန်နဲ့ပတ်သက်တာတိရှိမယ်နှိရှိမယ်သုံးရှိမယ်ငါရှိမယ်ဟုတ်လားတိနှိသုံးငါအဲ့ဒါကြည့်ရင်ဆယ်မှတ်เซ่มายาบิဟုတ်ပြီเนาะအဲ့ဒီမေခွန်းစလေးကျင့်မယ်တော်ပြီเนาะဒီနေ့အဲ့ဒီမေခွန်းနေစပြီးတော့လေးကျင့်မယ်နိဗ္ဗာန်နေအရင်သွားမယ်မေခွန်းအောင်စာအုပ်မေခွန်းအောင်စာအုပ်မှာစာမျက်နှာ108တွေ့လားအမေးဖြေမေခွန်းအောင်စာအုပ်စာမျက်နှာ108မှာရုပ်ပိုင်းစပြီးတွေ့လား1989မှာနိဗ္ဗာန်မပေါင်းကြည့်လား90မှာနိဗ္ဗာန်မပေါ97မှာပါပြီစာမျက်နှာ113နံပါတ်3အဲ့ဒါပြီးသွားတာလေးတွေကိုဓမ္မမိတ်ဆွေတို့အမှတ်ချက်သွားနော်ကဲဖတ်ကြည့်မယ်နိဗ္ဗာန်မေခွန်းမေခွန်းဘယ်နှပိုင်းလဲ3ပိုင်းတိတိပါတယ်နိဗ္ဗာန်ဆိုတာဘာလဲတဲ့သူ့ရဲ့သဘောလက်ခက်တာတဲ့ပြီးရင်ဖရာယဟန္တာတွေရောက်ရှိနိုင်တဲ့နိဗ္ဗာန်ရဲ့အမီးတဲ့ဟုတ်တယ်လားအဲ့တော့နိဗ္ဗာန်ဆိုတာဘာလဲဆိုရင်ဓမ္မမိတ်ဆွေတို့စောင့်ကြည့်ဖတ်မယ်တဏှာကုန်ခန်းခြင်းသဘောညင်းဆောင်လေးဖြတ်ဒါသိပြီးသားနောက်တစ်ခုဆောင်လေးဖြစ်ဒါဆိုရုံမဟုတ်ဘူးလားဆိုရုံတိုင်းမဟုတ်ဘူးလားပြီးရင်နံပါတ်3သွားမယ်အဲ့ဒါနံပါတ်1နှစ်တက်ထားနော်နံပါတ်3သွားမယ်ညင်းဆောင်ဖြစ်နံပါတ်4သွားမယ်ညင်းမြင်းဆောင်ဖြစ်လောကုတ္တရာဇက်ဖြစ်ဆိုမြင်းဆောင်ဖြစ်ပြီးရင်ပါလာမယ်တဏှာဤအာယုံပြုမခံဒါဆိုရင်အတန်းထဲမှာဆိုရိုးလိုက်ပြီးတော့3-4ကောက်လောက်ဆူဆူထားရင်ဒါလေးကပါဇက်ထဲမှာစာဆိုနေကြအပါဝနေပြီဟုတ်လားရှင်ဒါဆိုရင်ဒါရသွားမလားပြီးပြီနောက်တစ်ခါနိဗ္ဗာန်ရဲ့သဘောလက္ခဏာဆိုနိဗ္ဗာန်ဒီငြိမ်းအချင်းတန်ဒီလက္ခဏာဟူသောမိမိသဘောလက္ခဏာတပါးသာရှိလို့ဆိုရိုးဆိုထားတဲ့အတွက်နိဗ္ဗာန်ရဲ့သဘောလက္ခဏာမှာငြိမ်းအချင်းတန်ဒီလက်ဒါပဲပြီးရင်ဖရာယဟန္တာတွေသာရောက်ရှိနိုင်တဲ့နိဗ္ဗာန်ဆိုတာသည်ခန္ဓာကြွေးမဲ့ရှိဒါဆိုရင်နိဗ္ဗာန်နဲ့ပတ်သက်တာတော်တော်စာကျက်ပြီးတပုတ်ပါသွားပြီဟုတ်ပြီနော်ကဲ1992မှာနိဗ္ဗာန်မမေးဘူး1993ကလည်းနိဗ္ဗာန်မမေးတဲ့အတွက်3ပုတ်တွေသွားပြီးတော့1994စာမျက်နှာ116ရဲ့နံပါတ်3ရဲ့ဒုတိယတစ်ပိုင်းတွေ့လားရှင်ကဲအဲဒုတိယတစ်ပိုင်းလေးကိုဖတ်မယ် ကုံအားဖြင့်ရအပ်တော်ဆိုတာလိုင်းကြရတော့မယ်ကုံအားဖြင့်ရအပ်တော်ဆိုရဲမေကွန်အတုံးနှုံတတိထားကျမတို့ကသုံးမျိုးလို့ပါတဲ့အတွက်ကြောင့်တရှိမယ်နှစ်ရှိမယ်သုံးရှိမယ်ငါးရှိမယ်သုံးလို့တွေ့တဲ့အတွက်ဒါအချင်းရပြအဖြစ်ဟုတ်ဘူးလားအဲ့ဒါကိုဂုံလို့မေးတယ်ဆိုတာလည်းမှတ်ထားရမယ်သူ့ရဲ့အပေါ်မှာအနီလေးနဲ့အာကာရလို့ဆိုတာလည်းတစ်ခါရေးထားအဲ့တော့သုံးနဲ့မေးနိုင်တာအချင်းရအပြားဖြင့်ကကျမတို့ဆိုရုပ်ကြဟုတ်ပါလားအာကာရလို့လည်းတွေ့လိမ့်နိုင်တယ်နောက်တစ်ခါဂုံအားဖြင့်ဆိုတဲ့အသုံးလေးလည်းမှတ်ထားကျမတို့ကသုံးကလေးအမိသုံးမျိုးလို့တွေ့တဲ့အတွက်ကြောင့်ကျမတို့ရှာလို့လွယ်သွားမယ်သို့တော့အမိသုံးမျိုးမပါပဲဂုံအားဖြင့်ရတော့နိဗ္ဗာန်ကိုအကြောင်းနဲ့တကားဆိုကျမတို့ကြောင်တော့မယ်သဘောပေါက်သလားအဲ့ဒါမေကွန်းကိုနားလည်အောင်ယူပြီးတော့မှန်မှာဆိုကဲဖတ်ကြည့်မယ်တစ်ခါကုန်အားဖြင့
်သောနိဗ္ဗာန်ဤအမိသုံးမျိုးသုံးသမားနိဗ္ဗာန်ဘာသာသာသောကြောင့်ကြောင့်ပဲတိဘောရမျိုးမျိုးမှာခြင်းခြင်းသုံးစိတ်သောကြောင့်သုံးသမားနိဗ္ဗာန်ဤအာမိနိဗ္ဗာန်နိဗ္ဗာန်ဘာသာနိဗ္ဗာန်သောဘေးရန်ပေါင်းဖြင့်ဆက်ဆံသောကြောင့်အာမိနိဗ္ဗာန်
သူ့ရဲ့စလုံးပေါင်းလေးတွေကိုမျက်စိထဲမှာမှတ်မိအောင်လုပ်ဒီနေ့ပြန်သွားရင်လေအဲ့ဒီပြီးသွားတာလေးပြန်ကြက်လိုက်ရင်ဆယ်မှတ်ဖို့ကတေချာသွားပြီပေါ့ဟုတ်ပြီနော်အဲ့လိုလုပ်မယ်ကဲနောက်တစ်ခု1995မှာမမေးဘူးရှင့်1996မှာနံပါတ်4စာမျက်နှာ123နံပါတ်4ရဲ့ဒုတိယအပထမတစ်ပိုင်းဟုတ်လားရှင့်ဖတ်ပါဦးပရိနိဗ္ဗာန်ပရိနိဗ္ဗာန်ကြားကြားနေတယ
်
မစံမီတော်ပြီတစ်ဖြတ်ပဲထားအဲ့ဒီမှာလိုင်းကြားမှာပရိနိဗ္ဗာန်မစံမီရတဲ့နိဗ္ဗာန်ပရိနိဗ္ဗာန်စံပြီးမှရတ်တော်နိဗ္ဗာန်သူရဲ့ရှေ့မှာအရိယာသူတော်စင်နေရတ်ရောက်အပ်တယ်လို့ပါထားတဲ့အတွေ့အရိယာသူတော်စင်ဆိုတာသောတာပန်တဂရဂံအနာဂံယဟန္တာရှိမှာမဟုတ်ဘူးလားပရိနိဗ္ဗာန်မစံမီရတာဆိုတာအကုန်လုံး၄ယောက်စလုံးပါမယ်။သုံးဟုတ်လား၄ယောက်စလုံးပါမယ်။သူ့ရဲ့နိဗ္ဗာန်သည်တာဥပါတိတေတာပေါ့။ပရိနိဗ္ဗာန်စံမှာတော့ယဟန္တာနဲ့ပဲဆိုင်မယ်။ဟုတ်လားရှင်။ကဲအဲ့တော့တစ်ခေါက်ဖတ်မယ်။သာဥပါတိ
သေတာနိဗ္ဗာန်ကိုဝိဘေကံစာယုတ်ကနာသိရှိလျက်ခံစားတတ်သောအာယုပြုတတ်သောသေတာနိဗ္ဗာန်ဒေဃတဏိကနိဗ္ဗာန်ဟုလည်းခေါ်သည်ဒီသမုပါဒိသေတာနိဗ္ဗာန်ကိုကနာသိမရှိဆုံးဆုံးပြိနိဗ္ဗာန်ဆံဟုဖြစ်သောကနာနိဗ္ဗာန်
နောက်တစ်ခါ1996စာမျက်နှာ125ရဲ့နံပါတ်3ရဲ့ဒုတိယတစ်ပိုင်းဟုတ်လားရှင်အဘယ်အရာကိုမြင်လားရှင်အဲ့ဒါလေးပဲမေးတာမဟုတ်ဘူးလားအဘယ်အရာကိုတဲ့အဘယ်ကြောင့်နိဗ္ဗာန်လို့ခေါ်တယ်လဲသူ့မှာပါတာသင်္ကဟအလိုဟလားကြာဖြေဆိုပါလို့ပါထားတယ်တွေ့လားရှင်အောက်မှာနိဗ္ဗာန်နဲ့ပတ်သက်ပြီးတော့1997ရဲ့နံပါတ်3အဖြစ်ကိုကြည့်ရလဲရဒါမှမဟုတ်တနည်းဆိုပြီးတော့စာမျက်နှာ126တွေ့လားရှင်ကျမကအဲ့ဒါကိုအစ်စ်ကျက်လိုက်စေခြင်းတယ်သင်္ဃဟအလိုကျဖြစ်တဲ့အတွက်ဒါလေးကိုကျက်စေခြင်းတယ်ဟုတ်လားရှင်လောကုတ္တရာဟုဆိုအပ်သောဆိုတဲ့အတွက်ကြောင့်ကျမတို့လောကုတ္တရာဇက်ဖြစ်ရေဆိုတာမဟုတ်ဘူးလားပြီးရင်လောကုတ္တရာဟုဆိုအပ်သောညင်းဆောင်လေးဖြတ်လိုက်ဟုတ်လားရှင် ပြီးလေးပါးသောမဲ့ညာဖြင့်မျက်မှောက်ပြုအပ်သောဆိုလာပြေဝန်ကိုမျက်စိဖြင့်ဒိဋ္ဌပိစကမြင်ရသလိုမဲ့ညာလေးပါးသည်ဟူသောဓမ္မစကုဖြင့်ဒိဋ္ဌပိစကမြင်ရမျက်မှောက်ပြုအပ်တယ်ဆိုရာယူအရှိလျားမရေးပဲနဲ့လိုရင်းရေးထားတာတွေ့သလားပြီးကျမတို့ကမေဖို့ကုသရဘူဝတ္ထအာဝဇပိစဝခနာဇောရိအာယုံဖြစ်တယ်လို့ရှေလျားထွေပြမရေးပဲနဲ့သင်္ဃဟအလိုကြမှာမေဖို့တို့ဤအာယုံဖြစ်တော်ဟုတ်လားဟုတ်လားအဲ့တော့တောဘယ်နှစ်ခုလဲအဲ့ဒီတောသုံးခုစီမြားလေးထိုးလိုက်ရင်ဘုသူကိုအထူးပြုတဲ့တောတွေလဲဆိုရင်နိဗ္ဗာန်ကိုဆိုတဲ့တရားနိဗ္ဗာန်ကိုအယောင်ချေလိုက်ပြီနိဗ္ဗာန်ကိုဆိုဘယ်လိုနိဗ္ဗာန်လဲဟောလောကုတ္တရာဟုဆိုအပ်သောနိဗ္ဗာန်ကိုနံပါတ်1ဟုတ်လားနံပါတ်2လေးပါးသောမဲ့ညံဖြင့်မျက်မှောက်ပြုအပ်သောနိဗ္ဗာန်ကိုနံပါတ်3မေဖို့ရူဤအာယုံဖြစ်သောနိဗ္ဗာန်ကိုဆိုပြီးတော့နိဗ္ဗာန်ကိုဝိသေသနအနေနဲ့3ခုအထူးပြုထားတယ်တွေ့လားရှင်နိဗ္ဗာန်ဆိုတာနာမ်ဆိုရင်ခုနအထူးပြုတာဒီဝိသေသနဒီနာမဝိသေသနပေါ့ဒါဆိုရင်နိဗ္ဗာန်ဆိုတာဘာတဲ့လဲလို့ပြောရင်လောကုတ္တရာဟုဆိုအပ်သောနိဗ္ဗာန်သောမဲ့ညံဖြစ်မျက်မှောက်ပြုအပ်သောနိဗ္ဗာန်ဒါနိဗ္ဗာန်ကိုသူကမေခွန်းကနိဗ္ဗာန်ကိုတဲ့ဒီနေရာမှာအဘဲအရာကိုဆိုတဲ့အတွက်ကြောင့်အဲ့ဒီအရာကိုဆိုရင်ဘဲအရာကိုဆိုရင်အဲ့ဒီသုံးခုထူပြုထားတဲ့နိဗ္ဗာန်ကိုလို့ဆိုလိုက်အဲ့ဒါငါးမှတ်ဖြစ်သွားတယ်အဘဲအရာကိုဆိုတာဒီတိရပြီနော်အဘဲအရာကိုအဘဲကြောင့်နိဗ္ဗာန်ကိုခေါ်ပါသည်နည်းဆိုတော့ကြောင်းပြောရမယ်ဟုတ်လားရှင်ကြောင်းကိုပြောရင်လိုင်းတားလိုက်ရအောင်ဝါနာဟုဆိုအပ်သောတဏာမှထွက်မြောက်တတ်သောကြောင်းဟုတ်လားအဘဲကြောင့်ဆိုရင်အဲ့ဒါလေးရေးလိုက်တာ ਨੇ ရဓမ္မမိတ်ဆွေတို့ဒါ sorry နှစ်မှတ်ခွဲနှစ်မှတ်ခွဲငါးမှတ်ရသွားပြီဟုတ်လားရှင်သူကငါးမှတ်ပေးတာ哦ဒါဆိုရင်အဘဲအရာကိုအဘဲကြောင့်နိဗ္ဗာန်ကိုခေါ်ဆိုပါသည်နိသင်္ဃဟအလိုကြဆိုရင်ဟာလေးကိုကျမတို့ရှေလျားထွေပြားကြီးမရေးတော့ဘဲနဲ့ဒါလေးကြက်လိုက်ကိစ္စပြီးမှဖြစ်တဲ့ကြောင့်အဲ့ဒါကိုဓမ္မမိတ်ဆွေများကြက်ပါလေကျမထဲ့မင်းမယ်ဟုတ်လားမှားမမှားအောင်ထဲ့မင်းမယ်သဘောပေါက်သလားကဲတစ်ခေါက်စာကြက်ရအောင်လေးကိုကြက်ရင်ဓမ္မမိတ်ဆွေတို့ဒါဘာပဲဖြစ်ဖြစ်ငါးမှတ်စာတစ်ခါချက်ပြီးသားဖြစ်သွားပြီပေါ့နော်ကျမကဓမ္မမိတ်ဆွေတို့လေ့ကျင့်စီခြင်းနဲ့အတွက်မေးမယ်လို့ပေါ်တင်ပြောလိုက်တာဟုတ်ပြီနော်အဲ့ဒါဆိုတော့ဘာပဲဖြစ်ဖြစ်မေးမယ်ဆိုတဲ့အသေးစိတ်နဲ့တစ်ခေါက်ချက်ဖြစ်မယ်တစ်ခါရေးပြမယ်ဆိုရင်စံပွဲကြီးအတွက်ဒီပု္ပ္ပဆာလိုင်ချောချောမွေ့မွေ့ဖြေနိုင်မှာမဟုတ်ဘူးလားရှင်ရပြီနော်ဒါဆိုရင်ရသွားပြီ1998မှာမမေးဘူးရှင်1999မှာလဲမမေးဘူးရှင့်2000မှာလဲမမေးဘူးရှင့်တွေ့လား2001မှာမေးပြီစာမျက်နှာ132ရဲ့နံပါတ်3ရဲ့ဒုတိယတပိုင်းဖြစ်ပါပြီဖတ်ပါဦးတကယ်ဆိုရင်ကျမတို့တွေကိုပါဠိမမေးရအောင်ရှင်မြန်မာလိုမေးရမှာသို့တော့ပုစကဆရာတော်တွေကပါဠိနဲ့ပဲသင်ထားတာဆိုတော့ကျမတို့ပါဠိစကားလုံးကကျမတို့ကပြောင်းပြန်ပြန်ကျက်ရမှာပဲနိဗ္ဗာန်ကိုလေတဲ့တဘာဝကရဏအားဖြင့်ခွဲခြားပြပါကရဏလည်းသုံးတယ်ကာရဏလည်းသုံးတယ်တူတူပဲဓမ္မမေးရှင်တဘာဝဆိုရင်သဘောလေသဘောဆိုရင်တစ်ပေါ့ဟုတ်လားကရဏကာရဏဆိုရင်မှတ်သားကြောင်းပြည့်ရဲ့ဆိုနှစ်ဖြေရမှာဟုတ်လားရှင်ဒါဆိုရင်တစ်ကဘာဖြစ်မလဲတစ်လို့ပြောရင်ငြိယချင်းတန်တီးလက္ခဏာတပါဟဲ့လားကာရဏဆိုရင်မှတ်သားကြောင်းပြည့်ရဲ့အာဖြင့်ခန္ဓာရှိမှုမရှိမှုအာဖြင့်တာဥပါတိတေတနိဗ္ဗာန်အနုပါတိတေတနိဗ္ဗာန်ဟိုနှစ်မျိုးရှိတယ်ဖြေပုံဖြေနည်းကိုတစ်ချက်ကြည့်မယ်သူမှာဝိဘက်ကမ္မဇာယုတ်ခန္ဓာကျွင်းနေမရေးရတော့ဘူးတွေ့လားကဲဖတ်ကြည့်အောင်ဟိုအောက်ဆုံးမှတွေ့သလားနိဗ္ဗာန်သည် จ้าอ่ะม้วนจ้าဆိုရင်အမွက်တွေဘာတွေမသိရင်အเจ้าချောင်းတော်ပြီပေါ့မဟုတ်ဘူးလားတော်ကြာအဲငါထူးထူးဆန်းဆန်းကြက်ရအမွက်အမွက်အမွက်အမွက်၃နောက်လောက်ဆိုပြီးဘာပြောမှမသိပဲနဲ့ဖြစ်နေုံမဲ့မကြက်နဲ့အเจ้าချောင်းတော်ပြီဟုတ်လားဒီအချိန်မှာလွယ်ဖို့ရေးကြည့်တယ်မှန်သားကြောင့်ပြည့်ရဲ့အာဖြင့်ခန္ဓာရှိမှုမရှိမှုဟူသောအเจ้าချောင်းတာဥပါတိတေတာနိဗ္ဗာန်အနုပါတိခန္ဓာရှိရင်ဗာနိဗ္ဗာန်ခန္ဓာမရှိရင
်
အဲ့တော့ခန္ဓာရှိမှုမရှိမှုတော့အကြောင်းကြောင့်လို့ပြောပြီးတော့ပါဠိကဗျောင်းမြန်ဖြတ်ရေးလိုက်မှားပြီနော်အနုပါတိတေတာနိဗ္ဗာန်နဲ့တာဥပါတိတေတာနိဗ္ဗာန်ဆိုတမှတ်မှမရတော့နော်ခန္ဓာရှိရင်တာဥပါတိတေတာဆိုခန္ဓာရှိနဲ့အရှိအဟာသွားမယ်ခန္ဓာမရှိရင်အနုပါအဲ့တော့တာဥပါတိတေတာနဲ့အနုပါတိတေတာကိုအမှန်ရေးရမယ်နော်ဗျောင်းမြန်လှန်လိုက်ရင်မရတော့ဘူးနော်သဘောပေါက်တယ်နော်โอเค2002မှာမမေးပြန်ဘူး2003မှာဆိုတနှစ်ခြားလေးသတိထားကြည့်မေးနေတယ်တွေ့လားဒါဆိုရင်2003မှာနံပါတ်3ရဲ့ဒုတိယတပိုင်းဆိုစာမျက်နှာ135ပါရှင်လာပြန်ပြီပြိဋိနိဗ္ဗာန်ဖရာယဟန္တာတို့ဒါဆိုရင်ပြိဋိနိဗ္ဗာန်ဆန်တဲ့အခါမှာရဲ့တော်နိဗ္ဗာန်မှာတမ်းပြီးတော့အနုပါတိတေတာလို့မရေးနဲ့လေတာတကာလေးထောက်အောင်မှာဆိုဝိဘေကမ္မဇာယုတ်ပရိနိဗ္ဗာန်ဆံမှုဖြစ်သော
ခန္ဓာနိဗ္ဗာန်သံဃာရိကနိဗ္ဗာန်ဒီဟုသောအနုပါတိတေသာနိဗ္ဗာန်တို့မိပါအဲ
့တော့2003မှာမေးတော့2004မှာမမေးဘူးရှင့်2005မှာမေးပြန်တယ်တွေ့လားနံပါတ်စာမျက်နှာ138ကနံပါတ်3ရဲ့ဒုတိယတစ်ပိုင်းငါးမှတ်တန်နေမေးနေတယ်တွေ့လားဖတ်ပါဦးနိဗ္ဗာန်မိကြီးအကြောင်းကိုလည်းရေးပါဆွဲကြောင်းခုနကြက်လိုက်တဲ့စာကိုပဲကျွန်မတို့ကြက်ဆိုကြည့်အောင်မှတ်မိလားလို့မသိပါလောကုတ္တရာဇက်ဖြစ်သောလောကုတ္တရာဖြစ်သော၄ပါးသောမဉ္ဇဉ်ဖြင့်အာယုန်ပြည့်အပ်သောကိုရိုဤအာယုန်ဖြစ်နိဗ္ဗာန်ကိုဝါနာဟုဆိုအပ်သောတဏှာမှထွက်မြောက်တတ်သောကြောင့်ဒါလေးရေးလိုက်ကိစ္စပြက်ပြီရပြီနော်ကဲ2006မှာမမေးဘူးရှင်2009လည်းမမေးဘူးရှင်နှစ်နှစ်ခြားသွားပြီ2008မှာမေးသွားတယ်မေးတဲ့အခါကျတော့စက်မှတ်ဖို့မေးသွားပြီစာမျက်နှာ143ရဲ့နံပါတ်3ဖြစ်ပါတယ်ရှင်ဖတ်ပါဦးဗုဒ္ဓဘာသာတို့ရဲ့ရည်မှန်းချက်ဖြစ်သောနိဗ္ဗာန်မီဘုံဆိုတဲ့အတွေ့အကြောင်းကုဓမမိတ်ဆွေတို့ခုနလိုရေးလဲရပါတယ်။နော်ဒါနဲ့ရေးမယ်ဆိုရင်လဲရတယ်ဟုတ်တယ်လား။အဲ့တော့ဓမ္မမိတ်ဆွေတို့ခုနလိုပဲရေးကြဆို။လောကုတ္တရာဆိုအပ်သောနိဗ္ဗာန်ကိုဒါကကျွန်တော်တို့ဟုတ်လားဟိုသူ့ရဲ့တင်းချိုကျန်းအညီရရေးတာခုကျွန်တော်တို့သူ့စာတိုင်းသွားရင်လာပြေဝန်းကိုစိုးရိုးကြရင်းရင်ရောဒီစာတွေပြန်ပါမသွားဘူးလားပါသွားတာပဲသဘောပေါက်ပြီနော်နားလည်လားခုကျွန်တော်တို့ခုနအတိုင်းရေးမယ်ပြီးရင်ပုရုဇေပုဂ္ဂိုလ်ရိုးရဲ့တဲ့နိဗ္ဗာန်ကိုမှန်းဆ၍သိနိုင်ပုံဆိုတဲ့အတွက်ဘလို့မှန်းဆသိတယ်လဲလာပြေဝန်းကိုမျက်စိနဲ့ဒိဋ္ဌပိစကမြင်ရတာပုရုဇေမဟုတ်ဘူးလေကျမတို့ကလားပြေကိုမမြင်နိုင်ဘူးဆိုတာမဲ့ညံဆိုတာမရထားတဲ့ကြောင့်ကျမတို့ကမှန်းဆပဲသိရတာဆိုရင်ခုဘလို့ရေးမလဲကဲဖတ်ကြဆို ါ general knowledge အနေနဲ့ရေးတာပါ isudan sudhi ခြင်းမရှိ isandan sudhi ဟူသောအဆုံးပိုင်းညာကလွတ်မြောက်တယ်ဟုတ်တယ်လားအသင်္ကတံကံစိတ်ဥဒုကတော့အကြောင်းတရားတွေနဲ့ပြုပြင်စီမံခြင်းမဟုတ်တာဆိုတာတစ်ချက်နှစ်ချက်လောက်ရေးလိုက် sudhi ခြင်းလည်းမရှိ sudhi ဆိုသောအဆုံးပိုင်းညာလွတ်တယ်ဆိုကြောင်းဩနာတေဒုက္ခဘေးကလွတ်မြောက်တယ်ဆိုဒါကြီးကိုဣတိမရွေမကျက်နဲ့မှန်းမဲရေးလို့ရတယ်ဒါဘုသူတာပဲဒီတိုင်းမလာပါဘူးနော်ဓမ္မမေရှင်မြတ်တာသိရမယ်ခဲ့နောက်တစ်ချက်သူကတနှစ်ကျော်မေးတယ်ဆိုပြီးတော့2008မှာမေးတယ်ဒါဆို2009မလာတော့ဘူးဆိုပြီးနိဗ္ဗာန်မကျက်တဲ့သူက2009မှာတန်းတန်းတိုးသွားရောတွေ့လားဟုတ်တယ်လား2009မှာစာမျက်နှာ144ရဲ့နံပါတ်3ဒုတိယတစ်ပိုင်းဟုတ်လားရှင်ဒါကြောင့်အမြဲတမ်းကြီးမှတ်လို့မရဘူးလို့ပြောတာကဲမေးမမေးဘူးထင်ပြီးတော့မေးရောမေးလားမမေးဘူးလားအဲ့တော့ကိုတောင်ဝင်ကမေးသည်ဖြစ်စေမေးသည်ဖြစ်စေကြည့်ရမယ်ဆိုကဲမိကုန်ဖတ်မယ်တိုင်းတားရင်နိဗ္ဗာန်ရဲ့ဂုံကျေးဇူးဆိုတော့နိဗ္ဗာန်ရဲ့ဂုံရင်မဟုတ်ဘူးလားဂုံဆိုရင်ဘယ်နဲ့ချက်ငါးချက်မချက်ရသေးဘူးဆိုတော့မေးလဲမေးလောက်ပြီးဆိုတော့ဖတ်မယ်စာမျက်နှာ145ရဲ့ဒုတိယတစ်ပိုင်းဖတ်မယ်စာကျက်တဲ့အနေနဲ့ဖတ်ပါဣစုတံသင်္ခတံเนาะသိသိတင်ပါမယ်เนาะအသင်္ခတံအသင်္ခတမဟုတ်အသင်္ခတံပါဠိလိုကြက်မယ်ဣစုတံဣစံတံအသင်္ခတံအနုတရံပဒံသူကလင်္ကာလေးယူထားတဲ့အတွက်ကြောင့်သေသေတဲ့အံကာယံလေးတွေဖြစ်ကြအောင်အကုန်လုံးသေသေတဲ့ဣစုတံဣစံတံအသင်္ခတံအနုတရံပဒံဣစုတံစုတေခြင်းမရှိသောတရားဆိုစုတေ၍သောသေဆုံးမှုမရှိသောတရားဣစံတံစုတိဟူသောအဆုံးပိုင်းခြားမှလွန်မြောက်သောတရားအသင်္ခတံကံစိတ်ဥဒုအဟာရအကြောင်းတရားတို့ဖြင့်အနုတရံမိမိထက်လွန်မြောက်သောတရားမရှိသောတရားဗဒံတရားတို့သာရောက်ပြီးရောက်တတ်သောတရားဒါလေးကြက်ထားမှာပေါ့နော်ဒါဆိုရင်အဲ့တော့2009မှာမေးပြီးပြီဆို2010မမေးတော့ဘူးထင်တယ်ကြည့်လိုက်တော့မေးလားမမေးဘူးလားအဲစာမျက်နှာ146နံပါတ်3မှာနိဗ္ဗာန်ကိုဆယ်မှတ်တိတိပေးပလိုက်တယ်တွေ့လားကဲဖတ်မယ်အဲ့ဆိုနိဗ္ဗာန်ရဲ့ဂုံတုဝိသေသ၅ချက်ကမနှစ်ကရောဆိုပြီးခဲ့တဲ့နှစ်ကောဒီနှစ်ကောဆိုဇက်တိုက်မေးမနေဘူးလားအဘဲကြောင့်နိဗ္ဗာန်လို့ခေါ်တယ်လဲဆိုရင်ကုကျမမိတ်ဆွေတို့ဒီမှာရေးတာကတာဝါနောက်ဆွေတို့တဏှာမှထွမြောက်တတ်သောကြောင့်လို့ရေးတာတည်းဆိုင်ကျမတို့သင်္ခါကြပဲရေးမကောင်းလားကဲတစ်ခေါက်ဆိုမယ်အလို့လောကုတ္တရာဖြစ်ဆိုအပ်တော့နိဗ္ဗာန်ကို
ဝါနာလူဆိုတဲ့တော့တဏှာမှလွတ်ရောက်တဲ့တော့ကြောင့်နိဗ္ဗာန်ကိုဆို
နိဗ္ဗာန်ဆိုတာလောကုတ္တရာဇတ်မဟုတ်ဘူးလားဒါကြောင့်လောကုတ္တရာဟုဆိုအပ်တော့ဟုတ်တယ်လားနိဗ္ဗာန်ကိုမဲ့ညံ၄ပါးနဲ့သာအာယုံပြုလို့ရတယ်ဟုတ်တယ်လားဒါကြောင့်၄ပါးသောမဲ့ညံတို့ဤဟမ်မျက်မှောက်ပြုအပ်တော့ဟုတ်တယ်လားပြီးရင်မဲ့ဖို့ကုသရဘူးမဟုတ်ဘူးလားအယုံဖြစ်တော့ဗန်ကိုဝါနာဟုဆိုအပ်တော့တဏမ ီနေ့ညပြန်ရင်အဲ့ဒါလေးကြိတ်လိုက်နော်နေမန်ကိုအပိုင်ကြိတ်လိုက်နော်အဲ့ဆိုကိစ္စနည်းနည်းစိတ်အေးသွားပြီရပြီလားကဲ2017မှာမေးသလားလို့ပြောတော့မေးတယ်တွေ့လားဇက်ကိုက်ကြီးကိုမေးမနေဘူးလားစာမျက်နှာ151နံပါတ်10ဒုတိယတပိုင်းနေဗာအပြာကိုလေကဲတဘာဝဆိုရင်ဘာကိုပြောတာလဲသဘောလက္ခဏာဘာလက္ခဏာငြိမ်းအေးခြင်းတန်တီးလက်အာကာရဆိုတာအချင်းအရာဘယ်နှပါ၃ပါ၃ညတနိဗ္ဗာန်အာနိမိတနိဗ္ဗာန်နိဗ္ဗာန်ဟုတ်ရဲ့လားဒါဖြည့်ရမှာနားပြီနော်ကဲ2012မမေးဘူးလားဆိုတော့မမေးဘူးနည်းနည်းမောသွားပြီ2013မေးပြန်ပြီစာမျက်နှာ163ရက်ဒုတိယတပိုင်းဟုတ်လားရှင်စာမျက်နှာ163ဟုတ်လားမေးခွန်းနံပါတ်10ဒုတိယတပိုင်းဖတ်ပါဦးအဖြေမကြည့်ပဲပြောအောင်ဒီမတို့ရဲ့ပဂရိမျက်စိနဲ့မြင်နိုင်လား
မြင်နိုင်ပါ
ဘူးနိဗ္ဗာန်ကိုဘာနဲ့သာမြင်နိုင်လဲမဉ္ဇဉ်၄ပါးဒီဥသောဓမ္မစကုနဲ့သာမြင်ဒါလေးကိုငမ်းမှတ်ပေးသွားတာပြီးသွားပြီဟုတ်လားဘာမှရေးစရာမလိုခုနပြောတဲ့လောကုတ္တရာဖြစ်တော်တွေပါသွားလို့ဆရာဘာမှမလိုနော်မေးသလောက်ပဲဖြေရမှာမဟုတ်ဘူးလားအကိုကသိသလောက်တက်သလောက်မဖြေရဆိုကိုသိထားတာတစ်ပါးလဲသိတယ်နှစ်ပါးလဲသိတယ်သုံးပါးလဲသိတယ်ငါးပါးလဲသိတယ်အကုန်လျှောက်ရေးစရာမလိုကဲနောက်တစ်ခါ2014စာမျက်နှာ180နံပါတ်10ဒုတိယတပိုင်းဖယားယဟန္တာတို့သည်အမီလေးပဲရေခိုင်ပြီးတော့ဟလာငားမှတ်ပေးတာလေဒါဆိုပရိနိဗ္ဗာန်မဆံမီအာယုံပြည့်အပ်သောနိဗ္ဗာန်မှာပရိနိဗ္ဗာန်ဆံပြီးမှအာယုံပြည့်အပ်သောနိဗ္ဗာန်မှာတဏ္ဏဘောနော်ဒါဆိုရင်နှစ်မှတ်ခွဲနဲ့ငားမှတ်ရသွားပြီကဲနောက်တစ်ခါ2015မှာမေးပြန်နေစာမျက်နှာ189နံပါတ်10ဒုတိယတပိုင်းဘုဒ္ဓဇေယောဂီသူတော်ဇေင်သည်မေငုံနေရာစင်တူတို့တွေရွယ်မျက်မှောက်ပြုနိုင်လားဘုရုဇင်ဆိုရရမပြုတ်နိုင်ဘူး။ဘာနဲ့သာမျက်မှောက်ပြုတ်နိုင်လဲ။ဒါပဲခဏခဏ။ Okay ။ဒါဆိုရင်မမားနဲ့တော့နိဗ္ဗာန်လာရင်အပြည့်ကိုရရမယ်နော်။2016မေးပါတယ်။စာမျက်နှာ185မိကုံးဟောင်းကြီးပြန်တာတယ်တွေ့လား။ကဲဖတ်ပါဦး။စာမျက်နှာ185နံပါတ်10ဒုတိယတော့။ဘယ်အရာကိုအဘဲကြောင့်ကဲဆိုလိုက်ကြအောင်ဆိုလောကုတ္တရာဟုဆိုအပ်တော
်
မြေမောပြုအပ်တော်မေဖို့ဤသာယုံဖြစ်တော်နေဗံကိုနာမှုဆိုအပ်တော်နမောဘုရားဟုတ်လားပြီးရင်နံပါတ်အကြောင်းပြချက်ကတဏမထွက်မြောက်တတ်သောကြောင့်ဒါပဲတိကလောကုတ္တရာနှစ်ကမဲ့နံပါတ်3ကမဲ့ဖို့နံပါတ်4ကဝါနဆိုတဲ့တဏမထွက်မြောက်တယ်စာဖတ်တယ်ဆိုတာအဲ့လိုဖတ်တယ်ဟာစာကြီးကိုကြည့်ပြီးတော့မသွားရအောင်တိကလောကုတ္တရာဆိုတော့လောကုတ္တရာဆိုအပ်တော့ဟုတ်တယ်လားနှစ်ကမဲ့ဆိုတော့မဲ့ညာ4ပါးနဲ့ မြတ်မပြုအပ်သောနံပါတ်3ကမက်ဖို့ဆိုမက်ဖို့တို့ဤအာယုံဖြစ်သောနိဗ္ဗာန်ကိုနံပါတ်4ကဝါနာဟုဆိုအပ်သောတဏှာမှခမြောက်တတ်သောကြောင့်ဒါပဲပေါ့နိဗ္ဗာန်ကိုနိဗ္ဗာန်ဟုခေါ်သည်ဒါပဲဟုတ်လားဟုတ်ရဲ့လားအေးဒါကြောင့်ကျမတို့စာချက်ပေးခြင်းနဲ့ဓမ္မမေဆိုကျမစာချက်တာအဲ့လိုချက်တယ်ကဲစက်ခွန်2019မေးတယ်နော်ကဲစာမျက်နှာ192ကဲနံပါတ်10ဒုတိယတစ်ပိုင်းဟာဒုတိယတစ်ပိုင်းမက်ပါဟာဒါဝီထီပိုင်းမေကိုညီပဲလို့ဘလို့အောင်သူ့ထဲဝင်အောင်ဖြေရမှာဟုတ်တယ်လားမက်ပေါဖို့ဝင်နိဗ္ဗာန်မြင်ဟူသောစကားမှန်ဆိုရင်နိဗ္ဗာန်ဆိုတာမက်ဖို့တို့ဤအာယုံဖြစ်တယ်ဟုတ်လားဟုတ်ရဲ့လားဟုတ်တယ်နော်မဲညံနဲ့ပဲမျက်မှောက်ပြုတ်တယ်မဲပေါက်ပြီးဖိုးပွေးနဲ့မဲစောတစ်ချိန်ဆိုရင်ဖိုးစောနှစ်ချိန်သုံးချိန်ပြီးရင်နိဗ္ဗာန်ကိုအာယုဒါနဲ့ဝင်အောင်ပေါင်းခြေလိုက်ရလားမရဘူးလားအာဆရာမဒါကရုပ်ပိုင်းလေဒါဝီထီပိုင်းရဟာကြီးလာတယ်မလုံနဲ့သူ့ထဲဘာဝင်အောင်ဖြစ်ခဲ့ဖြည်းနှိဖက်ရအောင်ဘောပေါက်တယ်နော်ဖြည်းနည်းလေးပါပါလေးပဲဖြည်းရတယ်ဟုတ်ပြီနော်အထူးထူးကြီးမဖြည်းရအောင်ကဲမနစ်ကနိဗ္ဗာန်မေးလာဆိုတော့မေးပြန်ပါလေရှင်စာမျက်နှာ198ကဲဒုတိယတစ်ပိုင်းမှာနိဗ္ဗာန်3မျိုးကိုကဲအတိဘယ်နဲ့တကွနော်နိဗ္ဗာန်3မျိုးဆိုတော့အချင်းရာအားဖြင့်သွားတာဆိုဘာတွေတို့သုံးညတာနိဗ္ဗာန်ကဲတစ်ခေါက်ဖတ်မယ်အဓိပ္ပာယ် right ရာဂနိဗ္ဗာန်မကြဘူးကဖဏမှန်းနေတာစလုံးမောင်းရာဂနမိတ်စတော့ဒီမမိတ်ဆွေတို့ပြမှားရင်ဆိုလေဘာနဲ့ရာဂနိဗ္ဗာန်မျက်လုံးတော်ပြူးသွားတယ်ရာဂနမိတ်စတော့ရသွားပြီဟုတ်ပြီเนาะဒါဆိုရင်အချိန်5မိနစ်ကလေးကြံတဲ့အတွက်5မိနစ်ကြံတယ်လေဟုတ်တယ်ဟုတ်ဆိုတော့ကြံတာလေးကိုနည်းနည်းလုပ်မယ်ဆိုတော့စာမျက်နှာ108စာမျက်နှာ108မှာအခုကျမတို့ရူပသမုဒ္ဒေတာတွေစလေးကြည့်မယ်เนาะဟုတ်လားရူပသမုဒ္ဒေတာဆိုတာ4 5လေးနှစ်1 2 3လေးဟုတ်လားအဲ့ဒါကိုသွားမယ်ဆိုတော့စာမျက်နှာ108 1992ကနံပါတ်1ပထမတစ်ပိုင်းဖတ်မယ်တေဇောမနိုင်တော်ပြီအဲ့ဒီမှာတေဇောအကြောင်းဆိုတာလိုင်းတားရေ၄၅လေးနှစ်တစ်ဆိုတာတေဇောဆိုတာမဟာဘုယုတ်၄ပါးလည်းပါတာဟုတ်လားရှင်မဟာဘုယုတ်၄ပါးမှာပထဝီအာဘောတေဇောဝါယောမှာတေဇောရဲ့အကြောင်းဆိုတော့မဟာဘုယုတ်၄ပါးထဲမှာပါတယ်စဉ်းစားမယ်တေဇောဆိုတာချမ်းရင်းမှုဘူးနှွေးမှုမိနှစ်ပါးကိုဆိုရတယ်ဟုတ်လားဟုတ်တယ်နော်မဟာဘုယုတ်၄ပါးထဲမှာလည်းပေါ်လာမပါဘူးလားပြီးရင်တေဇောဆိုတာတေဇောအကြောင်းကိုသင်သိသမျှဆိုတော့တော့နည်းနည်းလေးလွန်တာပေါ့နော်ကိုသိသမျှကိုမေးတာဆိုအာဘောလုံးမရှိကိုဘလောက်သိတယ်လဲကိုကဆွဲထုတ်ရတော့မှာဒါဆိုရင်တေဇောစာမာဘုတ်ယုတ်လေးပါအဲ့တော့တေဇောမှာရူပသမုဒ္ဒေတာပြောလို့ရှိရင်တေဇောထက်နံပါတ်1ကပြောလို့ရှိရင်မာဘုတ်ယုတ်လေးပါတယ်ရောမပါဘူးလားပြီးရင်တေဇောဆိုတာ ရူပသမုတ်ထံနဲ့ရပြောရင်တေဇောဆိုတဲ့မဟာဘုရုပ်ဒီအကြောင်းဘယ်နှပါးကြောင့်ဖြစ်တယ်လဲ၄ပါးလုံးကြောင့်ဖြစ်တယ်အဲ့ဒါနဲ့လည်းဖြေရအောင်မယ်ဟုတ်တယ်လားပြီးသူဒီသူကိုယ်တိုင်ကချမ်းရင်မှုဘူးနေမှုမိနှစ်ပါးဆိုတော့တေဇောတဲ့ဒီဥရုမီတယ်ဆိုတာဥရစရုပ်ကိုရောမဖြစ်စေနိုင်ဘူးလားဖြစ်စေနိုင်တယ်ပြီးရင်သူဒီအဝိနေဘောကရုပ်ရှစ်ထဲမှာလည်းပါတဲ့အတွက်ကြောင့်ခွဲမောက်ရပဲပါဆိုတော့သူ့ကိုဖြေရတာနည်းနည်းလေးအဲ့ဒါ general ဆန်နဲ့မိကွန်မျိုးပဲအဲ့တော့ကိုတီးသလောက်ဆိုရေးရတော့မယ်သို့တော့တီးသလောက်ကြီးကိုရေးမယ်ဆိုပြီးတော့တဏှာကြီးခွဲကုန်အောင်ရေးလို့တော့မရအောင်တော့ပေါက်တယ်လားသူ့မေကွန်းကငမ်းမတ်ဖိုးပဲမေးတယ်ဆိုတော့အဲ့ဒါလေးကိုတစ်ချက်လောက်ကွက်ကိုဖတ်လိုက်ရင်တော်ပြီအဲ့ဒါကြီးဒီအရေးကြီးတာမဟုတ်ဘူးဟုတ်ပြီနော်ကဲနောက်တစ်ခု1990ရဲ့နံပါတ်1ပြီးသွားတာလေးအမှတ်ချက်သွားနော်1990ရဲ့နံပါတ်1ဒီရူပသမုတ်ဒေတာထဲမှာပါတဲ့ဥစ္စာဖတ်မယ်ดาวตะเพ็ดบ่ဟုတ်တယ်เนาะပြီးရစက်ဖန်ကဲကျမတို့တွေဓမ္မမိတ်ဆွေတို့အရင်တော့ကပဲအစမ်းစာမွဲဖြည့်ထားတယ်စာမကျက်ရသေးဘူးเนาะအဲ့တော့ယုံ28ပါးတို့တွေကိုဖြည့်ပေးရမှာလိုင်းတာရမှာရူပယုတ်ရဲ့အကျဉ်းတယုတ်တဲ့ဆိုတော့ယုံ28ပါးမှာရူပယုတ်လို့ခေါ်တာသဘာဝယုတ်မီဤတာလက္ခဏယုတ်မီဤနိဗ္ဗာန်ယုတ်မီဤရူပယုတ်မီဤသမတနာယုတ်မီဤဆိုတဲ့အမည်၅မျိုးထဲမှာရူပယုတ်ပါထားတာဒီ28ပါးရဲ့နာမည်မဟုတ်ဘူးလား28ပါးကိုရေတွက်ရမှာဆိုတော့4 5 4 1 1 1 1ဆိုရင်ပေါ်တက်ပြီပေါ့လေးကိုစာရေးဒါပဲပေါ့ကဲစာမကြည့်ရပါမယ်အရင်တော့ကကြက်ထားတာလေးတော့အများနဲ့ရောရင်းနဲ့ပေါ်မလာဘူးလားစိတ်မပူနဲ့တင်ညာသူ့လို့သူလုံးမယ်နောက်မိကုန်းတစ်ခါဖတ်မယ်သိခန္ဓာကိုယ်၌တဲ့ရုပ်တရားတွေတိုးပွားတာရဲ့စီပင်နာရဲ့ရင့်လျော်တာရဲ့ပျက်စီးတာရဲ့ဆိုရုပ်ရဲ့ကျင့်ဘာပြောမှမသိဘူးနဲ့တေချာကြည့်ရင်ကျမတို့ကရင့်လျော်ရင်စရတာပျက်စီးရင်အနေဆာမို့အာအဲ့နဲ့အနေဆာအနေဆာတာဟုတ်ပြီနော်နေဆာရှိရင်စန့်ကျင်ဘက်ကအနေဆာစန့်ကျင်ဘက်စကလုံးရဲ့အကိုဖိဖတ်ရတယ်လေကုသိုလ်ရှိရင
်
ရူပရှိရင
်
နေဆာရှိရင
်
ဒုက္ခရှိရင
်
အတုခဘောဟုတ်တယ်လားအတ္တရှိရင်အဲ့ဒါကြတော့အနတ္တလို့မဆိုတော့သဘောပေါက်ပြီနော်အဲ့ဒါတမင်ဓမ္မမိတ်ဆွေတို့အဘယ်လောက်မှတ်မိလဲလို့ပျက်စီးတာကအနိစ္စတာဆိုရင်ရင့်လျော်တာကစရတာဆိုသူ့ရှိရာနှစ်ခုကတော့ဥပါစရာနဲ့တန်တတိပေါ်ဒါမှန်းလိုက်ရလားမရဘူးလားဒါဆိုရင်ဓမ္မမိတ်ဆွေများစာမျက်နှာ130အဖြေကြည့်မယ်ရုပ်တရားများစာနှွေးပေးတဲ့အနေနဲ့ပြောမယ်ဥပစေယဆိုတာစပြီးတော့ဖြစ်တာရေပြေစုံသည့်တိုင်အောင်ဖြစ်တာရေကိုဥပစေယဥပစေယဆိုစဖြစ်ရေလဲဥပစေယပြေစုံသည့်တိုင်အောင်ဆက်ဖြစ်ရေလဲ
ဥပ
စေယစဖြစ်ဆက်ဖြစ်သည့်ဥပစေယဖြစ်သွားတဲ့နေရာမှာအစာထိုးဖြစ်ရင်တန်တတိအစာထိုးဖြစ်ရင
်
စဖြစ်ရင်ဆက်ဖြစ်ရင်လဲ
ဥပါစေ
စာဖြစ်တယ်ပြေစုံသည့်တိုင်အောင်ဆက်ဆက်ဖြစ်သွားရင်လဲဥပါစေဖြစ်သွားတဲ့ရုပ်တွေပြည့်တဲ့နေရာမှာအစာထိုးဖြစ်ရင
်
အဲ့ဒါနှစ်ခုစလုံးသည်အဖြစ်ဖြစ်တဲ့အတွက်ဇာတိရုပ်ပဲဥပါစေရသည်စာဖြစ်ဆက်ဖြစ်ဥပါစေရဇာတိပဲပြည့်သွားတဲ့နေရာမှာအစာထိုးဖြစ်သွားတာသည်ဒါကြောင့်စာဖြစ်တာရယ်ဆက်ဖြစ်တာဖြစ်တဲ့အတွက်ကြောင့်တိုးပွားတယ်လို့သုံးတယ် ပြစ်သွားတဲ့နေရာတွေမှာအစာထိုးပြီးဖြစ်သွားတဲ့တန်တတိကိုစီပင်တယ်လို့သုံးသွားတာဟုတ်ပြီနော်စီပင်တွေ့တဲ့အတွက်ကြောင့်အမိုက်သိမ်းတာမဟုတ်ဘူးနော်ဒါပေမဲ့ဆွေများသဘောပေါက်လားဒါကနည်းနည်းမှန်းလို့ရအောင်ပြမမမမေ့မမတ်မိရင်တော့မှရင်းရော်တာနဲ့ပျက်စီးတာကိုကြည့်ပြီးတော့မှန်းရင်းရင်ရောမဖြစ်ဘူးလားသဘောပေါက်တယ်နော်ဒါကြောင့်အဖြစ်ယုတ်နှစ်ခုဖြစ်တဲ့အတွေ့အဲ့ဒါကိုဇာတိယုတ်လို့ခေါ်တယ်မှတ်မိပြီနော်ကဲအဲ့ဒါပြီးသွားရင်1961ကဲနံပါတ်1နံပါတ်1ကဲဒုတိယပထမတစ်ပိုင်းလေးပဲဖတ်မယ
်ရုတ
်ဂျင်းမြဖို့ဒါသည်တော်ပြီရုပ်ပေါင်းသည်28မရှိဘူးလားယုံ28ကိုကျမတို့ပြောကြည့်အောင်4 5 4 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1
1 1 1 1 1 1 1 1 1
1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 1 လေးဖြစ်တယ်လေးငါပတာရယုံ၅ပါးလုံးကျမတို့မှာကျမတို့ပြောနေတာเนาะနောက်လေးကဃောစရယုံ၄ပါးဃောစရယုံ၄ပါးဆိုတာရူပယုံရယ်တထယုံရယ်ခန္ဓာယုံရတ္တယုံကျမတို့မှာ၄၅၄နှစ်ဘာဝယုံ၂ပါးကျမတို့မှာတပါးပဲโอเคရပြီเนาะနှစ်တစ်တစ်တစ်မှာတစ်ကအာရိယဖြစ်လာနောက်တစ်ကဇီဝိတဖြစ်လာနောက်တစ်ကဖြစ်လာကျမတို့အတွက်အရင်ကြည့်မယ်ပြီးတစ်နှစ်သုံးလေးတစ်အာကာသတ္တနှစ်ဝိညာဉ်ယုတ်သုံးလဟုဓာတ်ဖြစ်လာလေးဒါဆိုရင်ကျမတို့မှာပရမတ်ယုတ်18ပါးထဲက18ပါးပညာယုတ်10ပါးထဲက10ပါးဆိုတော့28ပါးဒါဆိုရင်ရူပပြန်မပြောရအောင်ရူပ15ပုံကပြန်มาပြောမယ်เนาะမဟာဘုယုတ်4ပါပါပဲအတာရယုတ်5ပါးတည်းကစကုနဲ့သောတာပဲဖြစ်မယ်ဆိုတော့ကာနာဇီဝကာယမဖြစ်ဘူးဃောစရယုတ်4ပါရူပယုတ်ငောရှိလားရူပ15ပုံကပြန်มามารูปတัจจကန္တရူပ15ပုံကပြန်มายี้มาလေဘာမရှိဘူးလေရူပကောဇဝယုတ်၄ပါးဆိုတာဝဏ္ဏရယ်တထရယ်ခန္ဓာရယ်ရတရယ်မဟုတ်ဘူးလားရူပ15ပုံကမြန်မာကြီးမှာဝဏ္ဏဆိုရယ်အစင်မရှိဘူးလားရှိပါတယ်သူ့မှာအတန်ရောရှိပါတယ်အနံ့ရောရှိပါတယ်သွားရှူကြည့်ရှိတယ်လေအရသာရောဝဏ္ဏရယ်ခန္ဓာရယ်ရတရယ်အောင်းဝိနေဘောကလေကောဇဝယုတ်၄ပါးရဲ့တထသီတာဖယ်လိုက်ရင်ဝဏ္ဏခန္ဓာရတအောင်းဝိနေဘောကလည်းပါတာမဟုတ်ဘူးလားဘာမရှိဘူးလေရှိတယ်သူတို့မှာခန္ဓာကိုလက်ခံနိုင်တဲ့ဂါဏမရှိတာရတ္တကိုလက်ခံနိုင်တဲ့ဇိဝမရှိတာဖုဒ္ဓတ္တကိုလက်ခံနိုင်တဲ့ကာယမရှိမရှိတာကပတာရယူ၃ခုလေဂါဏပတာရရဲ့ဇိဝပတာရကာယဒါပေမဲ့သူတို့မှာခန္ဓာယုံဆိုတဲ့အနတ်ဟုတ်တယ်လားအရာသာဆိုတဲ့ရတ္တရောမရှိဘူးလားရှိတယ်လေရုပ်သားနဲ့၄၅၄ရောက်သွားပြီနော်လေးပြီးသွားဘာဝယုံ2ပါမရှိဘူးဟာဒီယ15ဘုံကမြန်မာမှာရှိတယ်လေဇီဝိတရှိပါတယ်ဩဇာရှိပါတယ်ဩဇာရှိတယ်လေအောင်းဝင်နေအဟာရအနေနဲ့ဒါမစားတာလေဟဲဩဇာတိအာဂတတဲ့နိရူပ15ဘုံကပြန်မှာမှာဝိညာဉ်ရှိတယ်လေဒါကြောင့်ဖယားရှိကိုလက်ဟုတ်ချီတယ်တရားဟောပါလို့ရှောက်တယ်မရှိဘူးလားလဟုတာတိယုတ်သုံးလက္ခဏာယုတ်၄ဒါဆိုရင်ဒီဘက်က30အကုန်ရှိတယ်ဒီဘက်ကပြန်ပြောရမယ်၄မဟာဘုတ်ငါးထဲကနှစ်ပဲရှိမယ်6ကောဇရာယုတ်၄ခုလုံးရှိတယ်တဆဲဟုတ်ကဲ့လားဘာဝယုတ်ဟာရိယစတိဇီဝိတစနိဩဇာဒီဘက်က73ဒီဘက်ကတဆဲ20နဲ့မှာ3ဟုတ်လားနည်းနည်းပြန်ပေါ်လားကဲအတိညာတ်ပြောကြည့်အောင်အတိညာတ်ပြင်မှာမှာမဟာဘုယုတ်4ပါရှိတယ်နော်အဝိနေဘောကယုတ်ရှိတယ်လေးမှတ်ထားလေးမဟာဘုယုတ်4ပါအ အတင်ညာသက်ဆိုတာရုပ်ပဲရှိတယ်စိတ်မရှိဘူးเนาะပတာရယုံ၅ပါအာယုံကိုလက်ခံတာမရှိဘူးနောက်လေးလာမယ်လေးကဂောစရယုံ၄ပါးမှာဝဏရဲ့တတ္တရဲ့ကန္တရတ္တရဲ့မှာတတ္တမရှိဘူးဝဏရဲ့ကန္တရှိတယ်ဟုတ်လားဂောစရယုံတတ္တကျင်တော်၃ပါး၄၅၄နှစ်ဘာဝယုံတိဟာရီယစိတ်မှမရှိတာမရှိဘူးဟုတ်လားစိတ်မရှိတဲ့အတွက်ဝိထုယုတ်6ခုမရှိဘူးလေပတာရယုတ်5ခုလည်းမရှိဘူးဟာရီယလည်းအသက်ရှိလားအသိဉာဏ်တကြီးရှိလို့လားဇီဝိတဩဇာဩဒါဆိုရင်မဟာဘုံယုတ်4ပါးဝဏကန္တာရတ္တဩဇာ7ထဲမှာဇီဝိတ5ပါဟုတ်လား6ခုရပြီเนาะ1အာကာသတ္တပြိစေတ2ဝိညာဉ်ယုတ်စိတ်မှမရှိတာမရှိဘူး3လဟုတာရှိတယ်ဘာခါလာလဲလဟုတာဆိုတာတက်ရှိတွေမှာရတယ်လေရှိလားသူတို့မှာရောအိုရာတွေဘာတွေမရှိဘူးလား4ဆိုတော့1 2 3 4တဲ့က2ဖယ်လိုက်8ခုနက9 9ရဲ့8ကပါအဲ့ဒါစာချက်ပေးတယ်ဆိုတာဟုတ်ပြီနော်ကဲနှစ်ဖက်မှာဆက်မယ်နှုတ်ဆက်ပါမယ်မင်္ဂလာပေါင်းပြည့်စုံကြပါစေကိုစိတ်နဲ့ပြကျမ်းမာချမ်းသာကြပါစေတက်ရှိကျမ်းမာစွာဖြင့်တော်ကောင်းတရားများစတဲ့တပွားတူအားထုတ်ခြင်းကြံဒီနေ့ညပြန်ရင်ရုပ်နိဗ္ဗာန်ပြန်ကျက်ပြီးလို့ရှိရူပသမုဒ္ဒေတာရူပဝိပါကရူပသမုဒ္ဒေရသလောက်ပြီးသလောက်ကလေးကျက်ခဲ့နောက်ပြီနော်အဲ့တော့မနှက်ဖန်ကြတော့စသင်းလွယ်တာပေါ့